Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ9ရက်ကြာသပတေးည9နာရီကနေ10နာရီထိအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲ့တဲ့တွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါ။ Hillary Clinton email အရှုပ်တော်ပုံကိစ္စတရားမဆွဲဖို့အကြံပြုတင်ပြတဲ့ FBI အကြီးအကဲကို Republican လွှတ်တော်အမတ်တွေအခုအချိန်ပိုင်းမှာပဲလွှတ်တော်မှာပြင်းထန်မေးခွန်းထုတ်နေကြပါတယ်။အမေရိကန်ပြည်နယ်တစ်ခုမှာလူပြူရဲတွေက African နယ်ပေါ်အမေရိကန်နိုင်ငံသား2ဦးကိုပစ်တက်တဲ့တိကျပြင်းတစ်ခု24နာရီအတွင်းမှာပဲဖြစ်သွားပါတယ်။ဘင်္ဂလားဒေ့ရှ်ပြည်တွင်းစစ်သွေးကြော်တွေနဲ့နိုင်ငံတကာအစိုးရအဖွဲ့တွေကြားထိဆက်မှုရှိနိုင်ခြေကိုပယ်ချမထားဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ချာရေးဝန်ကြီးကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။အခုညပိုင်းနာဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေမှာတော့ NATO မြောက် Atlantic စာချုပ်အဖွဲ့ခေါင်းဆောင်တွေလာမယ့်စနေနေ့ကျရင်ပိုလန်မှာတွေ့ပြီးတော့လုံခြုံရေးကိစ္စတွေဆွေးနွေးကြဖို့ရှိပါတယ်
။ Well, let's be blunt. Alliances don't have a choice. They have to walk and chew gum.You don't prioritize key threats. You have to deal with them.
မဟာဗျူဟာနဲ့ပြည်တွင်းလုံခြုံရေးစောင့်ကြည့်အဖွဲ့တာဝန်ရှိသူတို့ရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အစိုးရတည်းရဲ့ရက်တရအုပ်ချုပ်မှုတက်တန်းအတွင်းဆောင်ရွက်ခဲ့သမျှအပေါ်မှာအမြင်အမျိုးအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂမှာဒီကနေ့ကြားနာခဲ့တာနဲ့အတူမိုးလေဝသာသတင်းလွှာတစ်ပုဒ်ကိုလည်းနောက်ပိုင်းမှာကြားရပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်။ Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားချိန်တုန်းကလျှို့ဝှက်အချက်အလက်တွေပါဝင်တဲ့ email တွေကိုရယူပေးပို့တာမှာအလွန်အမင်းကိုပေါ်လျော်လွန်းတယ်လို့ပြောပြီးကမှရာဇဝင်ကြောင်းရဆွဲချက်တင်ဖို့မလိုဘူးဆိုပြီးဘာကြောင့်ကောက်ချက်ချတယ်လဲဆိုတာအဖြေပေးဖို့ Republican လွှတ်တော်အမတ်တွေက FBI အကြီးအကဲကိုအခုလက်ရှိလွှတ်တော်ကော်မတီတစ်ခုရှိမှမှလုပ်နေတဲ့ကြားနာပွဲတစ်ခုအတွင်းအပြင်းအထန်မေးခွန်းထုတ်တောင်းဆိုနေကြပါတယ်။ Mrs. Clinton ဟာနယူးယောက်ကသူ့အိမ်မှာထိုင်ထားတဲ့ကိုယ်ပိုင် email စာပါတွေကိုအသုံးပြုခဲ့တာမှာ American ဥပဒေတွေကိုတည်တာထင်ရှားစွာနဲ့ရည်ရွယ်ချက်ရှိရှိချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့ကောက်ချက်ချခဲ့ပြီးနှစ်ရက်ကြာမှ FBI ညွှန်ကြားရေးမှူး James Comey ကိုအောက်လွှတ်တော်ကော်မတီတစ်ခုကမေးမြန်းနေတာပါ။Mrs. Clinton ဘောဆွေးကြဲစုံတရားမတင်မဲ့ဒီကိစ္စကိုပြပြဖို့ Mr. Comey ကအကြံပြုတင်ပြတာကိုရှင်းနေကျိုး Loretta Lynch ကလည်းလက်ခံထားတာပါ။ဒါပေမဲ့လည်း Mrs. Clinton ကိုတရားမဆွဲဖို့ Mr. Comey ကအကြံပြုတင်ပြတဲ့ပေါ် Republican လွှတ်တော်အမတ်တွေကအပြင်းအထန်ဝေဖန်တိုက်ခိုက်နေကြတာဖြစ်ပါတယ်။ Email အချုပ်တော်ပုံကို FBI ကစုံစမ်းစစ်ဆေးတာမှာ Clinton ဟာအထူးအခွင့်အရေးရခဲ့ပုံပေါ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကသတင်းတောက်တွေအမေကိုပြန်ဖြေခဲ့ပါသေးတယ်။
မင်းနီဆိုတာပြည်နယ်ဖီလ်ကွန်ဟိုက်တ်မြို့မှာပုထုံးညကလူမဲအမျိုးသားတို့ကိုကားရပ်ပြီးဖမ်းဆီးချိန်မှာရဲအရာရှိကပြစ်ကတ်တာကြောင့်သိဆုံးသွားပါတယ်။ဒီဖြစ်ရဟာရပ်ပိုင်းတွေအတွင်မှာပဲအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတို့ကိုလူပြူရဲအရာရှိတွေကတနက်နဲ့ပြစ်တဲ့ဖြစ်ရပ်တွေထက်ကဒုတိယမြောက်ဖြစ်ရပ်ပါ။အခုမင်းနီဆိုတာကနောက်ဆုံးဖြစ်ရပ်ဖြစ်ချိန်ကကားထဲမှာကလေးငယ်တစ်ယောက်နဲ့အမျိုးသမီးတစ်ယောက်တို့လည်းရှိနေပါတယ်။တနက်နဲ့ပြစ်ပြီးတိတ်မကြခင်မှာပဲအမျိုးသမီးကအခင်းဖြစ်တဲ့နေရာကိုသူ့ဖုန်းနဲ့ဗီဒီယိုရိုက်ပြီးတော့သူ့ရဲ့ Facebook မှာတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်။တနက်ပြစ်ခံရသူဟာကားထဲမှာလဲနေပြီးတော့သွေးတွေထွက်နေပြီးရဲတပ်ဖွဲ့ဝင်တူကရင်မောင်းခန့်အပြင်ဘက်ကနေတနက်နဲ့ချိန်ထားတာကိုဗီဒီယိုမှာတွေ့ရပါတယ်။အဲ့ဒီလူဟာတနက်တန်ရာနဲ့ဆေးရုံရောက်ပြီးမနစ်ပိုင်းအတွင်းမှာပဲတေဆုံသွားခဲ့တာဖြစ်ပါတယ်။ဒီဖြစ်ရမတိုင်ခင်24နှစ်အတွင်းကလည်းလူဤဇီယာနာပြည်နယ်ဘတ်တန်ရော့ချ်မြို့ကကုန်းစုံဆိုင်တစ်ခုရဲ့အပြင်ဘက်မှာအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတူကိုရဲအရာရှိကပစ်တက်တဲ့ဖြစ်ရဖြစ်ခဲ့ပါသေးတယ်။
မြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တို့ရဲ့ထိပ်တည်အစည်းအဝေးကိုတောက်ကြနေစဉ်နေ့ပိုလန်နိုင်ငံဝါဆောမြို့မှာကျင်းပတဲ့အခါလူမျိုးရင်းဆိုင်ရာအဓိကကြတဲ့ကိစ္စရပ်၃ခုကိုဆွေးနွေးကြဖို့ရှိပါတယ်။အဲ့ဒါတွေကတော့အာဖဂန်တပ်ဖွဲ့တွေကိုဆက်ပြီးကူညီထောက်ပံ့ဖို့နေတိုးအဖွဲ့ရဲ့တောင်ပချန်ဒေသတွေမှာ IS စစ်သွေးကြွတွေကိုနှိမ်နှင်းဖို့နဲ့အဖွဲ့ရဲ့အရှေ့ဘက်ချန်ဒေသတွေမှာရုရှားရဲ့ရန်လူကျူးကျော်မှုကိုတားဆီးဖို့ဆိုတဲ့ကိစ္စတွေပါ။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့အင်အား8400ကိုနောက်နှစ်ထဲအထိဆက်ထားသွားမယ်လို့အမေရိကန်သမ္မတဘရာကိုဘားမားကကြေညာထားပြီးချိန်မှာပဲနေတိုးထိပ်သီးအစည်းအဝေးလုပ်မှာပါ။အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးအဆင်မပြေတာ၊တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်မဆနိုင်တာ၊ပြင်းထန်တဲ့တိုက်ပွဲရာသီမှာအာဖဂန်တပ်ဖွဲ့တွေအကြအဆုံးများလာတာတွေအပါအဝင်ပြဿနာပေါင်းစုံကိုကူညီဖြေရှင်းဖို့နေတိုးအဖွဲ့ခေါင်းဆောင်တွေအနေနဲ့မဟာဗျူဟာတရက်လိုနေပါတယ်။ယူကရိန်းနိုင်ငံခရီးမီးယားကျွန်းဆွယ်ကိုရုရှားကရယူလိုက်တာအပြင်ယူကရိန်းအရှေ့ဘက်ကခွဲထွက်ရေးဝါဒီတွေကိုရုရှားကဆက်ပြီးကူညီထောက်ပံ့နေတာတွေကလည်းဥရောပအရှေ့ဘက်ကနေတိုးမဟာမိတ်တွေကိုအာမခံချက်ပေးဖို့နဲ့ရုရှားရဲ့နောက်ထပ်ကျူးကျော်မှုတွေကိုဓာစီဖို့နေတိုးအဖွဲ့အနေနဲ့ပို့ပြီးတော့လုပ်ဖို့လိုအပ်နေပါတယ်။ဤရက်မှာ IS အစံဖက်ဝါဒီတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့မှာနေတိုးကအဖွဲ့အနေနဲ့ပါဝင်နေတာမဟုတ်ဘဲအဖွဲ့ဝင်တနိုင်ငံချင်းစီကပဲတိကျစီပါဝင်တိုက်ခိုက်နေကြတာပါ။
အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့သမ္မတတက်တန်းကုန်ဆုံးပြီးတဲ့အချိန်ထိအာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်အား8400ကိုဆက်ထားသွားဖို့စီစဉ်တဲ့အပေါ်အာဖဂန်သမ္မတအာရှဖ်ဂန်နီကဒီကနေ့ကြေဆိုလိုက်ပါတယ်။တပ်ဖွဲ့ဝင်8400ကိုအာဖဂန်နစ္စတန်မှာဆက်ထားဖို့ဆုံးဖြတ်ချက်ဟာကျွန်တော်တို့ရဲ့ဘုံရန်သူကိုနှိမ်နင်းတာနဲ့ဒေသရင်းတည်ငြိမ်ရေးအားကောင်းစေဖို့ရမှာနှစ်နိုင်ငံကြားပူးတွဲလှုပ်ဆောင်မှုဆက်ရှိနေတဲ့လက္ခဏာဖြစ်ပါတယ်လို့မစ္စတာဂန်နီကပြောပါတယ်။ဒါပေမဲ့လည်းလုံခြုံရေးအခြေအနေဆက်ပြီးဆိုးဝါးနေတာနဲ့အမျှရှစ်ဆက်လုပ်ရမယ့်အကောင်းဆုံးလမ်းကြောင်းနဲ့ပတ်သက်ပြီးအခုသမ္မတအိုဘားမားရဲ့အစီအစဉ်မှာမေခွန်အများပြားရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အမေရိကန်တပ်ဖွဲ့ဝင်အရေအတွက်ကိုလက်ရှိ 9,800 ကနေ 2016 ခုနှစ်အကုန်မှာ 9,500 အထိလျှော့ချဖို့အမေရိကန်အစိုးရကအစောပိုင်းမှာစီစဉ်ထားတာပါ။ဒါပေမဲ့လည်းအာဖဂန်နစ္စတန်ကလုံခြုံရေးအခြေအနေဟာအနည်းငယ်ရှိနေဆဲဖြစ်တာကြောင့်ငကိုကစီစဉ်ထားတဲ့တပ်ဖွဲ့ဝင်အရေအတွက်ထက်ပိုများတဲ့အရေအတွက်ကိုသူ့သမ္မတတက်တန်းကုံဆုံးတဲ့2019ခုနှစ်ဇန်နဝါရီလ20ရက်နေ့အထိဆက်ထားသွားမယ်လို့သမ္မတအိုဘားမားကဗိုလ်ထုနေ့ကကြေညာခဲ့တာဖြစ်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလေကနေကြာတာပရိညာပဲတရုံတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကစစ်သွေးကြောအုပ်စုတွေနဲ့အကြမ်းဖက်ဝါဒကင်ဆွဲတဲ့နိုင်ငံတကာကအဖွဲ့တွေအကြအဆက်ဆက်ရှိနိုင်ကြီးကိုအစိုးရအနေနဲ့ပယ်ချမထားဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ချာရေးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းမှာမွတ်စလင်တွေရဲ့ရမဒန်ဥပုလ္လကိုဆုံးတဲ့အထိမ်းအမှတ်အစ်နစ်ဆူတောင်းပွဲလုပ်နေကြသူတွေအနီးအစ္စလာမ်ဆုံးရောက်တွေလို့တန်မြတ်ရှိသူတွေကဒီကနေ့ဘုံခွဲတိုက်ခိုက်တဲ့ဖြစ်ရဖြစ်ပြီးတဲ့နောက်ဝန်ကြီးကအဲ့လိုပြောတာပါ။လွန်ခဲ့တဲ့နှစ်အတွင်းစစ်သွေးကြောတွေကတိုက်ခိုက်တာတွေပိုဖြစ်လာနေတာမှာ IS နဲ့ Al-Qaeda စစ်သွေးကြောတွေကသူတို့လက်ချက်လို့ပြောထားတာတွေကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကအခုချိန်ထိပယ်ချထားတာပါတိုက်ခိုက်မှုအများစုဟာသဘောထားမတင်းမာသူတွေနဲ့လူနည်းစုတွေကိုပိတ်မှတ်ထားတာပါဒီတိုက်ခိုက်မှုတွေအတွက်ဒေသတွင်းစစ်သွေးကြောတွေနဲ့နိုင်ငံရေးအတိုက်ခံအုပ်စုတွေမှာတာဝန်ရှိတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောထားဥပါတယ်ဂျာတာဘရီနီကနောက်ဆုံးဖြစ်ထားတဲ့ဖြစ်ရပ်မှာတော့အစ်ပွဲတော်တွေကျင်းပနေချိန်တွင်နိုင်ငံမှာအကြီးဆုံးဖြစ်တဲ့ပလီနာကလူညုံရေးဂိတ်တစ်ခုကိုအစ္စလာမ်ဆွေရောဝါဒီလိုတန်မြားရှိသူ၅ဦးကလက်ဖြစ်ဘုံတွေဓာတ်တွေနဲ့ဝန်တိုက်တာဖြစ်ပါတယ်
။လူအခွင့်အရေးချိုးဖောက်မှုတွေကြောင့်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမှုအစ်စ်တွေချမှတ်လိုက်တာကနေချက်ချင်းလက်ငင်းတက်ရောက်မှုရှိလာမယ်လို့မျှော်လင့်မထားကြပါဘူး။ဒါပေမဲ့လည်းအခုချမှတ်လိုက်တဲ့အရေးယူမှုအစ်စ်တွေကြောင့်မြောက်ကိုရီးယားအစိုးရအပေါ်ဖိအားပိုတိုးလာစေပြီးခေါင်းဆောင်ပိုင်းကိုဆက်ပြီးအထူးကြံဖြစ်စေလိမ့်မယ်လို့ထောက်ခံသူတွေကပြောပါရယ်။ပုထုနေ့ကကြေညာတဲ့အမေရိကန်ရဲ့အရေးယူမှုတွေဟာလူအခွင့်အရေးချိုးဖောက်တယ်ဆိုတဲ့ကိစ္စရပ်တွေအတွက်မြောက်ကိုရီးယားကိုတက်တက်တန်ခတ်အရေးယူတာပထမဆုံးပါ။ဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေဘက်ပြောင်းခေလုံးသူတွေကိုလိုက်လံနှိမ်နင်းတာဒါမှမဟုတ်မြောက်ကိုရီးယားမှာစင်ဆာလုပ်ပိတ်ဆို့ထားတာတွေမှာသူတို့ပါဝင်တဲ့အခမ်းကဏ္ဍအတွက်ကင်ဂျွန်အွန်းအပြင်မြောက်ကိုရီးယားကတခြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း22ခုကိုလည်းအရေးယူတာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ဒီအရေးယူမှုကိုတောင်ကိုရီးယားကထောက်ခံတဲ့အကြောင်းဒီကနေ့ပြောပါရယ်။အခုတန်ခတ်အရေးယူမှုအစ်စ်တွေဟာနိုင်ငံတကာရဲ့အာရုံစိုက်မှုတိုးလာနေတာနဲ့မြောက်ကိုရီးယားမှာဆိုးဝါးရက်စက်တဲ့လုပ်ရက်တွေဆက်ဖြစ်နေတဲ့အပေါ်စိုးရိမ်မှုရှိနေကြတာကိုထင်ရှားနေတယ်လို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါရယ်။အမေရိကန်ကတန်ခတ်အရေးယူတဲ့အထက်မှာကင်ဂျွန်အွန်းအပြင်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်၊ဇင်ဘာဝေးသမ္မတရောဘတ်မူဂါဘီနဲ့ဘယ်လာရုစ်သမ္မတအလက်ဇန်ဒရီယာလူခါရှန်ဂိုတို့လည်းပါဝင်ပါရယ်။
လွန်ခဲ့တဲ့7နှစ်ကအီရတ်စစ်ပွဲမှာဝင်တိုက်ဖို့သူတို့ရဲ့ဆုံးဖြတ်ချက်ပေါ်အနောက်နိုင်ငံကောင်းဆောင်တွေကရက်ခံပြောဆိုကြတဲ့အထက်ဩစတြေးလျဝန်ကြီးချုပ်ဟောင်းလည်းဒီကနေ့ပါလာပါတယ်။အဲ့ဒီဆုံးဖြတ်ချက်အတိုင်းရက်တည်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ဟောင်းဂျွန်ဟောဝတ်ကပြောတာပါ။သူဝန်ကြီးချုပ်ဖြစ်ချိန်ကအမေရိကန်နဲ့ဗြိတိသျှတို့ဦးဆောင်တဲ့ညွန်မောင်းအဖွဲ့နဲ့အတူတိုက်ခိုက်ဖို့ဩစတြေးလျတပ်ဖွဲ့ဝင်2000ကိုလွှတ်ခဲ့တာပါ။ကျွန်တော်ရတဲ့သတင်းအချက်အလက်တွေအရအဲ့ဒီဆုံးဖြတ်ချက်တာမှားယွင်းတယ်လို့ကျွန်တော်မယုံကြည်ပါဘူး။ကျွန်တော်တကယ်ကိုမယုံကြည်တာပါလို့မစ္စတာဟောဝတ်ကပြောပါတယ်။2003ခုနှစ်ကအီရတ်ကိုကျူးကျော်တိုက်ခိုက်ခဲ့တာဟာမလိုအပ်ဘူး။အီရတ်အာဏာရှင်ဆက်တမ်းမှုစိန်ဟာပြည်ထောင်ဒါမှမဟုတ်တခြားအနောက်အင်အားကြီးနိုင်ငံတွေအတွက်ချင်းချောက်မှုဖြစ်လာနိုင်ခြင်းရှိသူမဟုတ်ဘူးလို့အီရတ်စစ်ပွဲမှာပြည်ထောင်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးကာလရှည်ကြာဆောင်ခဲ့ကြရတဲ့တရားဝင်အစီအစဉ်ထဲမှာဖော်ပြထားတာပါ။အီရတ်ကိုကျူးကျော်တိုက်ခိုက်တာမှာနိုင်ငံရေးသမားတွေ၊ထောက်လှမ်းရေးတာဝန်ရှိသူတွေ၊တန်တမန်တွေနဲ့စစ်ဘုတ်ချုပ်တွေရဲ့အခမ်းအနားနဲ့အဓိကအားဖြင့်အီရတ်တောင်ပိုင်းမှာပြည်ထောင်တပ်ဖွဲ့တွေရဲ့နှစ်အတော်ကြာစစ်ဆင်ရေးလှုပ်ဆောင်မှုတွေကိုဗြိတိသျှအစိုးရဝန်ထမ်းဟောင်းဂျွန်ချူကော့ဦးဆောင်တဲ့စုံစမ်းစစ်ဆေးမှုကအပြစ်တင်ဝေဖန်ထားပါတယ
်။အမေရိကန်တဦး၊ရုရှားတဦးနဲ့ဂျပန်တဦးစုစုပေါင်းအာကာသယာဉ်မှူး3ဦးဟာအသစ်ပုံစံထုတ်တိစောက်ထားတဲ့ရုရှားဆိုယူးစ်အာကာသယာဉ်နဲ့နိုင်ငံတကာအာကာသစခန်း IAS ကိုသွားနေကြပါပြီ။ကက်သလင်းရောဘင်းစ် အနာတိုလီအီဗာနီရှိတာယူကာအိုရှိဂီရိုသုံးဦးဟာကာဇက်ကစ္စတန်နိုင်ငံဘေခွနော်ယော်ရှာအကာတာယင်ပြစ်လို့စခန်းကနေနှစ်ရက်ကြာခီးနဲ့ IAS ကိုသွားဖို့ဒီကနေ့မနေ့အစောပိုင်းကထွက်ခွာသွားကြတာပါ IAS မှာလက်ရှိအဖြစ်အမေရိကန်အာသာယင်မှုဂျက်ဖ်ဝီလျံစ်ရုရှားအကာတာယင်မှုတွေဖြစ်ကြတဲ့အလက်ဆီအော့ဖ်ချီနင်အိုလက်စကီရီပိုချာကာရိုရှိနေကြပါတယ်အခုသွားနေကြတဲ့အကာတာယင်မှုတစ်သုံးဟာ IAS မှာလေးလကြာနေထိုင်လုပ်ကိုင်ကြမှာဖြစ်ပြီးသူတို့ထဲမှာမော်လီကျူးဆိုင်ရာဇီဝဗေဒပညာရှင်တဦးဖြစ်တဲ့အကာတာယင်မှုရော့ဘင်စ်ကတော့မျိုးရိုးဗီဇ DNA ဖြစ်စဉ်ကိုအကာတာထဲမှာပထမဆုံးလေ့လာမဲ့သူဖြစ်ပါလိမ့်မယ်။ယာနဲ့ချီတဲ့တခြားသိပ္ပံစမ်းသပ်ချက်တွေကိုလုပ်ကြမှာဖြစ်တဲ့အပြင်ပုဂ္ဂလိကပိုင်းအကာတာယင်တွေမှာ ISS မှာဆက်ကပ်နိုင်မဲ့ဆက်ကပ်နေရာအတိတ်တခုကိုလည်းတက်ဆင်ကြမှာဖြစ်ပါတယ်။
ပြင်သစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ယူရို2016ဘောလုံးပြိုင်ပွဲဒုတိယဆီမီဖိုင်နယ်ပွဲကစားမဲ့အဆင့်အထိရောက်လာပါပြီ။မြန်မာစံတော်ချိန်ကြာသပတေးနေ့အစောပိုင်းကကစားခဲ့တဲ့ပေါ်တူဂီနဲ့ဝေးစ်အသင်းတို့ပွဲမှာတော့ပေါ်တူဂီအသင်းက2-6ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ပေါ်တူဂီအသင်းအတွက်ဂိုးတွေကတော့ဒုတိယပိုင်းစပြီး9မိနစ်အကြာမိနစ်50မှာအသင်းကောင်းဆောင်ကမ္ဘာကျော်ဘောလုံးသမားဆီရော်နယ်ဒိုကပထမဂိုးသွင်းယူပြီးနောက်ထပ်3မိနစ်အကြာ53မိနစ်မှာနာနီကသွင်းယူသွားတာပါ။ဒီနေ့ယူရိုပြိုင်ပွဲမစခင်ကတည်းကဘူဆွဲမယ်လို့နာမည်ကြီးတဲ့အသင်းတွေထဲမှာတသင်းဖြစ်တဲ့ပေါ်တူဂီအသင်းဟာပွဲစဉ်တစ်လျှောက်မိနစ်60ပုံမှန်အချိန်အတွင်းမှာပုံမှန်ဂိုးတွေနဲ့အနိုင်ရတာမျိုးတပွဲမှမရှိခဲ့ပဲအခုဆီမီဖိုင်နယ်မှာမိနစ်60အတွင်းအနိုင်ဂိုးတွေသွင်းယူနိုင်ပြီးတော့ဘောလုံးပွဲတက်သွားနိုင်တာပါယူရိုဘောလုံးပွဲတမိုင်တစ်လျှောက်အခုဒီချိန်ဟာပေါ်တူဂီအသင်းနေနဲ့ဒုတိယအချိန်မြောက်ဘောလုံးပွဲတက်နိုင်တာဖြစ်ပါတယ်2004ခုနှစ်ကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ယူရိုဘောလုံးပွဲတုန်းကတော့ဂရိအသင်းကိုတကူးကူးမရှိနဲ့ရှုံးပြီးချန်ပီယံမဖြစ်ခဲ့ပါဘူးမြန်မာစံတော်ချိန်တောက်ကြနေမနေ့တနာရီခွဲမှာတော့ဂျာမနီနဲ့အင်ရှင်ပြင်သစ်တို့ဆီမီဖိုင်နယ်နောက်ဆုံးပွဲကစားကြမှာဖြစ်ပြီးဒီနှစ်သင်းတွေကနိုင်တဲ့အသင်းနဲ့ပေါ်တူဂီတို့ဘိုလူကြရမှာဖြစ်ပါတယ်ခင်ဗျာ
။ဂျာသာပရီနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးစပါမယ်ရှင်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အား8400ဆက်ထားမယ်လို့ကြေညာလိုက်ပြီးတဲ့နောက်နေတိုမြောက်အတ္တလန္တစ်စာစစ်ဌာနချုပ်အဖွဲ့ခေါင်းဆောင်တွေဟာအဓိကကြားတဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးကြဖို့ပိုလန်နိုင်ငံဝါဆောမြို့မှာတောက်ကြနေတဲ့စနေနေ့တွေကြာရင်တွေ့ဆုံကြဖို့ရှိပါတယ်။နေတိုအဖွဲ့တွေအနေနဲ့အာဖဂန်တပ်ဖွဲ့တွေကိုဆက်လက်ပံ့ပိုးရေးတောင်ဘက်ဆုံးကနေတိုအဖွဲ့ဝင်နိုင်ငံတွေမှာ IS စစ်သွေးကြွတွေနှိမ်နင်းရေးနဲ့အရှေ့ပြားကမဟာမိတ်နိုင်ငံတွေမှာရုရှားရဲ့ကျူးကျော်မှုတွေကိုကာကွယ်ရေးစတဲ့အရေးကြီးတဲ့လုံခြုံရေးရာတွေကိုဆွေးနွေးကြမှာပါ။ပန်တဂွန်စစ်ဌာနချုပ်ကနေ VOA သတင်းတောက်ကာလာဘော့သတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကပြောပြပေးပါအောင်ရှင်။
ကောင်းပါပြီရှင်ဒီနေ့ကျင်းပမယ့်နေတို့ထိပ်သီးညီလာခံမှာတော့အာဖဂန်နစ္စတန်နဲ့ယူကရိန်းနိုင်ငံကအစ IS အကြမ်းဖက်အဖွဲ့အစုံကမ္ဘာတစ်ဝှမ်းလုံခြုံရေးအန္တရာယ်ချိန်းချောက်မှုတွေကတော့ပြောလို့ကုံမမဟုတ်ပါဘူးလို့အမေရိကန်ပြည်ထောင်စုအခြေစိုက်မဟာဗျူဟာနဲ့ပြည်တွင်းလုံခြုံရေးရာစောင့်ကြည့်ရေးအဖွဲ့ကအန်တိုနီကော့ဒက်စမန်ကအခုလိုပြောပါတယ
် Well let's be blunt alliances don't have a choice they have to walk
ခရှိရှိမဲ့ပြောပြသည်ကျွန်တော်တို့မဟာမိတ်အဖွဲ့မှာရွေးစရာလမ်းမရှိပါဘူးဆေးကားကြီးကိုအဆင်မပြတ်ဝိုင်းအတူတူရှောက်ကြပါလိမ့်မယ်ဘယ်ဟာဦးစားပေးရမယ့်ချင်းချောင်းအန္တရာယ်ဖြစ်တယ်လို့သတ်မှတ်လို့မရပါဘူးအားလုံးကိုကင်ကြရတော့မှာပါအ
ာဖဂန်နစ္စတန်နိုင်ငံမှာဆက်လက်ထားရှိမယ့်အမေရိကန်တပ်ဖွဲ့ဝင်ဥယေအရေးအတွက်တေချာသွားပြီဖြစ်တဲ့အတွက်နေတိုးခေါင်းဆောင်တွေအနေနဲ့အာဖဂန်ရဲ့တပုတ်ဦးလိုရှုပ်ထွေးလာတဲ့ပြဿနာတွေကိုဖြေရှင်းရေးကူညီနိုင်ဖို့မဟာဗျူဟာတရက်ချမှတ်ဖို့လိုအပ်နေပါပြီ။တိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့ဒီလိုရာသီမှာအသေးပြောက်တွေတိုးလာတာ၊တာလီဘန်တွေနဲ့ညီညာရေးဆွေးနွေးပွဲပြန်လည်စတင်နိုင်ဖို့ပြက်ကွက်ခဲ့တာနဲ့စီးပွားရေးကျဆင်းနေတာတွေကိုဝိုင်းဝန်းဖေးမဖို့လိုနေတာဖြစ်တယ်လို့အန်တိုနီကော့ဒက်စမန်ကအခုလိုဆက်သုံးသပ်ပါတယ
်။ It's not something where we are clearly losing, but whatever's happening
ကျွန်တော်တို့ဟာဒဇုံတစ်ခုကိုလုံးဝဆုံးရှုံးသွားတာမဟုတ်ပါဘူး။ဒါပေမဲ့ဒီနိုင်ငံမှာဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်အောင်မကင်တွင်နိုင်သေးဘူးဆိုတာတော့ရှင်းပါတယ်။
နေတိုးအဖွဲ့ဝင်နိုင်ငံတွေအားလုံးကိုကိုစားပြုပြီး IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နေတာတော့မဟုတ်ပါဘူး။အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းအဖွဲ့မှာတနိုင်ငံချင်းသဘောဆန္ဒနဲ့ပူးပေါင်းတိုက်ခိုက်နေတာဖြစ်ပါတယ်။မနှစ်ကပြင်သစ်နိုင်ငံ Paris မြို့ကိုအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းနေတိုးအနေနဲ့စာချုပ်အပိုင်ငါအရာအကြမ်းဖက်အဖွဲ့တွေကိုအဖွဲ့ဝင်တွေအားလုံးစုပေါင်းပြီးခုခံကာကွယ်ရမယ်ဆိုတဲ့အချက်ကိုအကောင့်ထဲဖော်ဖို့တောင်းဆိုခဲ့တာတွေရှိခဲ့ပါတယ်။ဒါပေမဲ့အကဲခတ်တချို့ကတော့နေတိုးထဲထဲဝင်ပါဝင်ပတ်သက်မှာကိုစိုးရိမ်ပြီးသတိပေးနေကြပါတယ်။ American ပြည်ထောင်စုက Johns Hopkins Tech တို့ပြည်တွင်းလုံခြုံရေးရာအထူးပြုပညာဌာနက Daniel Sawa ကတော့အခုလိုသုံးသပ်ပါတယ
်။ I think NATO will not become officially involved in Syrian Iraq
နေတို့အနေနဲ့ Syria နဲ့ Iraq မှာတရားဝင်မပတ်သက်ဘဲနေရင်ကောင်းမယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့အထူးသဖြင့် Syria မှာ Russia ရဲ့ပူးပေါင်းမှုလိုအပ်နေလို့ပါပဲ။ Syria မှာ NATO ရှိနေရင် Russia ရဲ့ပူးပေါင်းမှုမရရှိနိုင်ပါဘူး
။ Russia ကဒီအချိန်ထိတော့ NATO မဟာမိတ်တွေကိုနောက်ထပ်အန္တရာယ်ပေးမယ်အလားအလာတော့မရှိသေးပါဘူး။ Russia ကအိမ်နီးချင်း Ukraine နိုင်ငံ Crimea ကျွန်းဆွယ်ကိုတရားမဝင်ကျူးကျော်နေချဲ့ခဲ့ပြီးယူကရိန်းအရှေ့ဘက်ကခွဲထွက်ရေးသမားတွေကိုလည်းဆက်လက်ကူညီပံ့ပိုးနေစေဖြစ်ပါတယ်။ Baltic ပင်လယ်အတွင်း NATO တပ်ဖွဲ့တွေနဲ့စစ်ရေးလှည့်ချနေတဲ့ American စစ်သည်မော်တွေအနားကိုရုရှားလေယာဉ်တွေကအန္တရာယ်ပေးနိုင်လောက်အောင်အနီးကပ်ပြန့်တန်းခဲ့တာတွေလည်းရှိပါတယ်။ဒီ NATO ထိပ်သီးညီလာခံအနေနဲ့အရှေ့ဘက်ခြမ်းကမဟာမိတ်တွေကိုစိတ်ချလက်ချနေနိုင်ဖို့အာမခံချက်ပေးဖို့လိုပါတယ်။ရုရှားရဲ့နောက်ထပ်ကျူးကျော်မှုမခံရအောင်ကာကွယ်ဖို့အတွက် NATO ကအစင်းသင့်ရှိတယ်ဆိုတာကိုပြောကြရမှာဖြစ်ပါတယ်။ဥရောပဆိုင်ရာ NATO တပ်မှူးကြီးဟောင်းဗိုလ်ချုပ်ကြီး Philip Breedlove ကတော့အခုလိုသုံးသပ်ပါတယ်
။ I think one of the greatest keys to deterrence what would really deter those
ကျူးကျော်မှုကိုရှောင်လွှဲနိုင်ဖို့အဓိကတော့ချက်ကတော့ကျွန်တော်တို့မဟာမိတ်အဖွဲ့ကြီးတစ်ခုလုံးပါပဲ။တကယ်ရှောင်လွှဲနိုင်ဖို့အတွက်ကျွန်တော်တို့ကိုဖိအားပေးဖို့ကြိုးစားရပါလိမ့်မယ်။ကျွန်တော်တို့မှာတပ်ဖွဲ့တွေကအခိုင်အမာရှိပြီးသားပါ။အစင်းနဲ့ရှိနေပြီးပိုပြီးတုံ့ပြန်နိုင်နေပါပြီ
။ဒီကြိုးပမ်းမှုကိုပံ့ပိုးဖို့အတွက်နေတိုးရဲ့အရှိဘယ်နေဆက်ကမဟာမိတ်တွေကိုကာကွယ်နိုင်ဖို့အမေရိကန်ပြည်ထောင်စု၊ဗြိတိန်၊ဂျာမနီနဲ့ကနေဒါနိုင်ငံတို့ကနေအလှည့်ကျတပ်ဖွဲ့တွေဆေးလွှတ်ရေးစီစဉ်နေကြပါပြီ။ပိုလန်၊အက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေမှာနေတိုးတပ်ဖွဲ့တွေထားရှိရေးအတွက်အမေရိကန်ကဥဆောင်သွားမယ်ဆိုတာကိုသမ္မတဥဘာမားကကြေညာဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတယောက်က VOA ကိုပြောပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းပြောပြခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ရှင်။ပြပင်ပြောင်းလဲရေးတွေဖော်ဆောင်ဖို့ဂရီပေးထားတဲ့ NLD ပါတီဥဆောင်တဲ့အစိုးရတည်တက်လာတာရက်ပေါင်း100ရှိလာပါပြီ။အစိုးရတည်ရဲ့အချိန်တို့အတွင်းဆောင်ရွက်ချက်တွေပေါ်အာရကျင်းတဲ့သူတွေရှိသလိုဂရီပေးထားသလောက်အကောင့်ထဲမဖော်ပြနိုင်ဘူးလို့မြင်သူတွေထိထိရောက်ရောက်ကင်တွယ်ဖြစ်ရှင်းပေးရမယ့်ပြဿနာတွေကြံနေသေးတယ်ဆိုပြီးအားမလို့အားမရရှိနေသူတွေလည်းရှိကြပါတယ်။အဲ့ဒီအမြင်အမျိုးမျိုးကိုတော့ကိုညာဝင်းရောင်ကမေးမြန်းတင်ပြပေးထားပါတယ်ရှင်။
ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့ပြီးနောက်ဆယ်စုနှစ်တွေအတွင်းအယက်သားစစ်စစ်အစိုးရဖြစ်လာတဲ့ NLD အစိုးရတဲ့အနေနဲ့ပြုပြင်ပြောင်းလဲရေးဂရီတွေနဲ့အတူရပ်ပေါင်းတရာအတွင်းအကောင့်ထဲပုံမဲ့အစီအစဉ်တွေကိုလည်းချပြထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ဆောင်ရွက်ချက်တွေဟာရပ်ပေါင်းတရာအတွင်းမျှော်လင့်ထားသလောက်ဖြစ်မလာဘူးလို့မြန်မာအရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။ကျွန်တော်အားမရဆုံးကိစ္စတစ်ခုကိုပြောပါဆိုရင်တော့အားကြိလိုက်စားမှုတိုက်ခိုက်ရေးကိစ္စပဲဗျာ။အမှန်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရုံးကနေပြီးတော့အာဂရိလိုက်စားမှုတိုက်ချက်ရေးနဲ့ပတ်သက်ပြီးတော့ကြီးညာချက်ထုတ်ယုံလောက်နဲ့မလုံလောက်ဘူးလို့ကျွန်တော်ကမြင်ပါတယ်။အဲ့တော့ရက်တရာကာလအတွင်းမှာအာဂရိလိုက်စားမှုတိုက်ချက်ရေးနဲ့ပတ်သက်ပြီးတော့အခြေခံခေါင်းတွေကိုမချမှတ်နိုင်ခဲ့ဘူးလို့ကျွန်တော်ကတော့မြင်ပါတယ်။လူတူတဲမှာဒီအာဂရိလိုက်စားမှုတိုက်ချက်ရေးကိုအမျိုးသားလှုပ်ရှားမှုအတွင်အနေနဲ့စတင်နိုင်မှုဒီရက်တရာတက်တန်းအတွင်းမှာဆောင်ရွက်ခဲ့ဖို့ကောင်းပါတယ်။
ပြည်ရင်းရင်းရင်းရေးကိုလည်းဦးစားပေးဆောင်ရွက်ဖို့ကတိပြုထားတဲ့ NLD အစိုးရတက်ကတော့မကြသေးခင်လတွေအတွင်းမှာပဲတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေကိုအချိန်မြင့်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်လည်းအချိန်တိုကာလအတွင်း NLD အစိုးရရဲ့တိုင်းသားအရေးဆောင်ရွက်ချက်တွေမှာတော့အကောင်းအမြင်မျှော်လင့်ထားတဲ့အကြောင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဒုက္ခဆိုင်းစောအောင်ကပြောပါတယ်။
တိုင်းသားညီချင်းရေးတော့ကိုဟာကတိုင်းပြည်ကပုဂ္ဂိုလ်တော့တော့လောက်လျှောက်လုံနေတာလှူရှားမှုတော့တွေ့နေရတယ်တွေ့နေရဆိုတော့ကိုကအဲလက်မထိုးတဲ့အဖွဲ့ကြီးနဲ့တွေ့ပြီးမထိုးတဲ့အဖွဲ့နဲ့တွေ့ဖို့အတွက်သူတို့ကလှူရှားနေတယ်အတွေ့အသည့်အမြင်တည်းနဲ့မထိုးသေးတဲ့အဖွဲ့ကြီးလည်းတက်ကြွတဲ့ပုံစံတွေ့တယ်ထိုးပြီးတဲ့အဖွဲ့ကြီးလည်းနောက်ကဆက်သွားဖို့ရှိတယ်ဆိုတဲ့ကဒီဟာတော့အစိုးရတက်မှာကောင်းလာမယ်လို့တော့လောလောဆယ်တော့လမ်းကြောင်းတော့ဒီပေါ်တော့မြင်နေရတာပေါ့ဗျာဒါပေမဲ့ဘာဖြစ်လာမယ်ဆိုတော့ပြောလို့မရဒါပေမဲ့ခုဒီချက်ကတော့နည်းနည်းကောင်းမယ်လို့တော့ဒီလိုတော့ယူဆလို့ရတယ်
AB လာဇန်းကစာပြီးတာဝန်ယူလာတဲ့ NLD အစိုးရရဲ့အုပ်ချုပ်မှုရက်တရာအတွင်းလူငယ်တွေနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေမှာအားရမှုရှိပေမဲ့ခရစ်ယာန်သာသနာမြေမှာဗုဒ္ဓဘာသာဝင်တချို့ကဇေဒီတဲဖို့ကြိုးပမ်းတာတိုင်းနယ်ပြည်နယ်တချို့မှာမွတ်စလင်ဗလီကျောင်းတွေအကြမ်းဖက်အပြစ်ခံရတာစတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးကင်တွယ်မှုမှာတော့အားနည်းနေသေးကြောင်းမြန်မာနိုင်ငံလုံးဆိုင်ရာလူငယ်ကွန်ဂရက်အဖွဲ့ကမတ်တင်စာရှင်းလင်းရေးကပြောပါတယ်
အမှုအမေရဖြစ်တာတော့ဒီဥပမာပြောရမယ်ဆိုရင်ဒီဘာသာရေးပဏိဒခကိစ္စတွေပေါ့နော်ဒီလိုကိစ္စရက်တွေအမှန်တိုင်းပြောရက်တရတော့ဘယ်မှာဖြစ်ပေါ်လာခဲ့တာရှိရဲ့ဒီအတွက်ဒီအစိုးရဘက်ကနေပြောအရေးယူတာတွေထိန်းသိမ်းဖို့အတွက်မူဝါဒတွေချမှတ်တာတွေစသဖြင့်ဒါတွေကိုမမြင်ရအောင်ဆိုတော့ဒီအတွက်တော်တော်လေးကိုအဲစိတ်မကောင်းဖြစ်မိရပေါ့နော်
အစိုးရရဲ့လက်ထက်မှာစီးပွားရေးအရာအပြောင်းအလဲတွေလှုပ်လာတဲ့အတွက်လည်းအရင်ထက်စာရင်အခွင့်အလမ်းကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်တဲ့အကြောင်းရန်ကုန်မြို့ကလုပ်ငန်းရှင်တူဖြစ်တဲ့ဦးကျော်ဝင်းကပြောပါတယ
်။အခုကျွန်တော်တို့သွင်းကုန်နဲ့ပတ်သက်လို့ဖြေလျှော့တာတွေအများကြီးရှိတယ်ပေါ့နော်။ရှေ့မှာလည်းအလားအလာကောင်းတွေမြင်ရတယ်ပေါ့။ကုန်တွေမှာလည်းပို့ပြီးတော့ကောင်းလာတယ်ပေါ့နော်။အဲ့ဒါတစ်ချက်နောက်တစ်ခုကဒီလိုင်းလာတို့ဘာလို့မှဆိုလို့ရှိရင်ညဘက်မှာဟိုတော်တော်လေးကိုတရားဥပဒေစိုးမိုးရေးရှိလာတယ်ပေါ့။အဲမီးနဲ့ပတ်သက်လို့ဒီအာမေရစရာလေးတွေရှိတာပေါ့နော်မီးခဏခဏပြက်တာဒါပေမဲ့လည်းကြုံကြည်ပါတယ်ဒီမီးလည်းဟိုမကြခင်ပြေလည်သွားလိမ့်မယ်လို့ထင်တယ
် NLD အစိုးရအနေနဲ့အမျိုးသားညီညွတ်ရေးရေးပြည်ရင်းညီညာရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်စေရေးနဲ့ပြည်သူတွေရဲ့လူနေမှုအဆင့်အတန်းမြင့်မားလာစေရေးကိုအကောင့်ထဲပို့သွားမယ်လို့မတ်လ30ရက်မေခွန်းမှာသမရဦးထင်ကျော်ကပြောဆိုခဲ့ပါတယ်ဒီလိုပဲအစိုးရဝန်ကြီးဌာနတွေကလည်းရက်တရာစီမံချက်တွေချပြီးလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြခဲ့တာပါရှင်။အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးမြမအစိုးရရဲ့ဆောင်ရွက်ချက်တွေကိုဒီကနေ့ဇနီးဘာမျိုးကကုလသမဂ္ဂဌာနချုပ်မှကြားနာပါတယ်။ကုလသမဂ္ဂကော်မတီဘက်ကအခြေခံဥပဒေမှာကြားမှခွဲခြားထားတဲ့ပြဋ္ဌာန်းချက်နိုင်ငံသားဖြစ်ခွင့်ဥပဒေပြင်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ပေးခြင်းမခံရတဲ့အခြေအနေတွေပေါ်မှာမေးခွန်းထုတ်ခဲ့ကြပါတယ်။မြမအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့မြမအစိုးရနဲ့လွှတ်တော်ထဲမှာအမျိုးသမီးတွေကိုစားပြုပါဝင်ခွင့်တိတိတသားတိုးလာကြောင်းကိုပြောသွားခဲ့တာပါ။မတ်တင်ဂီထိုက်စူးစီးတင်ပြထားပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျီနီဗာကကုလသမဂ္ဂဌာနချုပ်မှလက်ရှိကျင်းပနေတဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆိုင်ရာစီရောကော်မတီရဲ့64ချိန်မြောက်အစည်းအဝေးမှာမြန်မာအစိုးရကတင်သွင်းတဲ့အစီရင်ခံစာကိုကြားနာနေပါတယ်။မြန်မာအစိုးရဘက်ကတော့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုမရှိစေရေးလှုံ့ဆော်ရာတွေကိုအလေးထားပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာအစိုးရလွှတ်တော်တို့တွင်မှအမျိုးသမီးပါဝင်မှုတိတိတသားတိုးတက်လာတယ်လို့မြမအစိုးရကိုယ်စားလှယ်အဖွဲ့ဝင်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်နော်လှလှဆိုကဖြေကြားခဲ့ပါတယ
် percentage of the participation of the women in parliament is increasing significantly last time
ဒီကရက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ် 4.6 ရာခိုင်နှုန်းပဲရှိခဲ့ရကနေအခုဆိုရင် 73.5 ရာခိုင်နှုန်းအထိတိုးလာပြီးဒါဟာဆိုရင်3ဆတက်လာတာဖြစ်တယ်လို့ဒေါ်နော်လှလှဆိုကစီရောကော်မတီရဲ့မေးခွန်းကိုဖြေကြားခဲ့တာဖြစ်ပါတယ်လွှတ်တော်မှာအမျိုးသမီးတွေပိုပြီးပါဝင်ရေးအရက်ဖက်အဖွဲ့အစည်းတွေရဲ့လူလားချက်ကိုလွှတ်တော်အမတ်တွေချောင်းမှလည်းနားလည်သိရှိထားပြီးဖြစ်တာကြောင့်2020အရောက်မှာလွှတ်တော်တွင်အမျိုးသမီး30ရာခိုင်နှုန်းပါဝင်လာဖို့ဆိုတာမှအခက်အခဲရှိမှာမဟုတ်ဘူးလို့လည်းဒေါ်နော်လှလှဆိုကဖြေကြားသွားတာဖြစ်ပါတယ်။စီရောကော်မတီဘက်ကတော့အခြေခံဥပဒေမှာအမျိုးသားအမျိုးသမီးခွဲခြားခြင်းမပြုဖို့ဥပဒေပြဋ္ဌာန်းထားပေမဲ့အမျိုးသားများနဲ့သာလျော်ကန်သိမြတ်တဲ့ယာဒူးနေရာတွေမှာအမျိုးသားတွေကိုသာရွေးချယ်ခံထားတာကိုတော့ဥပဒေကအဟန့်အတားမဖြစ်စေရလို့ထည့်သွင်းထားတဲ့အချက်ကိုကုလကော်မတီကထောက်ပြပါတယ်။မြမအစိုးရဘက်ကတော့စစ်တပ်အတွင်းအမျိုးသမီးတွေပါဝင်ဖို့အချိန်မတန်သေးဘူးလို့ဖြေကြားခဲ့တဲ့အကြောင်းအစည်းအဝေးကိုကိုယ်တိုင်တက်ရောက်နေတဲ့အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ်
။မြန်မာနိုင်ငံရဲ့အခြေအနေကဒီလိုမျိုးအခုချိန်ထိလက်လက်ကိုက်တိုက်ပွဲတွေဖြစ်နေကြတယ်။ဒါကြောင့်မို့အမျိုးသမီးတွေစစ်တပ်မှာပါဝင်မှုဆိုတာမဖြစ်နိုင်သေးဘူး။ဥပဒေရကောအခြေအနေကမဖြစ်နိုင်သေးဘူးဆိုတော့ပြောကြားချက်တွေကျွန်တော်တို့အဲ့ဒါလေးတင်ပြသွားတာကျွန်တော်တွေ့ရတယ်။နောက်တစ်ခုကျွန်တော်တို့ဒီလူကုန်ကူးမှုနဲ့ပတ်သက်လို့ခံရတဲ့သူတွေကိုသူတို့ကူညီမှုတွေလှုပ်ဆောင်ပေးတဲ့ချိန်မှာအခုချိန်ထိပဲကျွန်တော်တို့သုံးမွေအဲ့ချုပ်နော်ကျွန်တော်သမီးဟင်းချက်မုံဖုတ်ဆိုတဲ့အရာမျိုးပဲတည်နေတယ်အဲ့ဒါကိုယ်တိုင်ကလည်းအမျိုးသမီးတွေအတွက်အိမ်နွေးမှုဆိုတဲ့ကိစ္စမျိုးနဲ့ပဲလှုပ်ဆောင်နေရဆိုတဲ့အချက်တွေကျွန်တော်တွေ့ရတယ်စီတော့ကော်မတီကလည်းအဲ့ဒါကိုပြန်လဲထောက်ပြပါတယ
်ပြစ်မှုကျွလွန်ချသူတွေပြစ်ဒဏ်ပေးခံရခြင်းကနေလွတ်ကင်းနေတဲ့အခြေအနေတွေအပေါ်အရေးယူဆောင်ရွက်ချက်နဲ့ပတ်သက်လို့မြမကိုယ်စားလှယ်အဖွဲ့ကရဲမှူးကြီးမင်းကျော်သူကအခုလိုဖြေကြားပါတယ
် And as as our head of delegations already mentioned about nobody is above the law so we have to obey
ဒီလိုကျွလွန်သူတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရေးယူတိုင်ကြားနိုင်တယ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှာဖြစ်တယ်လို့ပြောဆိုပြီးဘယ်သူမှတရားဥပဒေအထက်မှာမရှိဘူးလို့လည်းရဲမှူးကြီးမင်းကျော်သူကပြောဆိုသွားတာပါဒီအပေါ်မှာတော့မြန်မာအစိုးရနဲ့စင်ပြိုင်အစီရင်ခံစာတင်သွင်းခဲ့တဲ့အရက်ဖက်အဖွဲ့အစည်းတွေကသဘောမတူပါဘူးပြစ်မှုကျူးလွန်သူတွေလူငယ်ခွင့်ရနေတဲ့အခြေအနေတွေရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်မေဇဘေဖြူကထောက်ပြပါဗျာအ
ဲ့တော့ဟိုတိုင်စားပေမဲ့လည်းဖြစ်ရောက်တဲ့စုံစမ်းစစ်ဆေးအရေးယူမှုတွေမရှိဘူး ဆောင်စားစစ်ဆေးအရေးယူပေးတယ်ဆိုရင်လည်းဘယ်လိုဆောင်စားစစ်ဆေးအရေးယူမှုတွေကိုလုပ်ပါလဲဆိုတာကို transparency ပေါ့နော်ပြင်လဲမြင်သာမှုရှိစွာဒီပြစ်မှုကျူးလွန်ခံရတဲ့မိသားစုဝင်တွေကိုအသိမပေးဘူးဆိုတဲ့ကိစ္စရပ်တွေကိုပဲကျွန်တော်တို့ကတော့ပေါ်ထုတ်သိရှိခဲ့ရပါတယ
်အခုအစိုးရတဲ့လက်ထက်မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကတော့ခွဲခြားဆက်ဆံမှုမရှိစေရေးစောင့်ရွက်ချက်တွေကိုအလေးပေးပြောဆိုသွားတာကြောင့်မြန်မာအစိုးရဟာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုရှိနေတယ်ဆိုတာကိုအသိအမှတ်ပြုထားတာတွေ့ရတယ်လို့ညီလာခံတက်ရောက်သူတွေကပြောပါတယ်။ဒါအပြင်ရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်။အမျိုးသမီးတွေအတွက်ဥပဒေတချို့ကိုပြင်ဆင်မယ်လို့ပြောဆိုခဲ့တာတွေကတိုးတက်မှုတွေဖြစ်တယ်လို့လည်းထောက်ပြကြပါမယ်။လက်တွေ့ဆောင်ရွက်ချက်တွေတော့မမြင်ရမတွေ့ရသေးဘူးလို့လည်းပြောဆိုကြပါတယ်ရှင်
။မတ်တိန်ဂီထိုက်ပြောပြခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမြန်မာနိုင်ငံမှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရှိပြီးသားဖြစ်တဲ့အတွက်အမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ရှိဖို့မလိုအပ်ဘူးလို့စင်ကာပူနိုင်ငံမှာပြောကြားခဲ့တာကိုမဘာသာအဖွဲ့ကကန့်ကွက်ရှုံချလိုက်ပါတယ်။ဒါအပြင်ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်အပေါ်မှာသမရဦးထင်ကျော်အစိုးရအနေနဲ့ဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးတာဝန်ယူဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အခြေအနေအပြည့်အစုံကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ရှိဖို့မလိုအပ်ဘူးလို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်တဲ့ပုံမှာမဘာသာအဖွဲ့ကဒီကနေ့မှညင်ညာချက်ထုတ်ပြန်ပြီးတော့ကန့်ကွက်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့ရက်ပိုင်းအတွင်းစင်ကာပူနိုင်ငံကိုရောက်ရှိစဉ်မဘာသာအဖွဲ့ရှိဖို့မလိုအပ်ဘူးလို့အခုလိုပြောဆိုခဲ့တာပါ။ရန
်ကုန်နိုင်ငံမှာတန်ခါအဖွဲ့အစည်းအစဉ်အဆက်အတွက်တန်ခါမဟာနာယကအဖွဲ့ကိုနိုင်ငံတော်ကတရားဝင်ဖွဲ့စည်းပေးထားပြီးဒီအတွက်တန်ခါအဖွဲ့အစည်းအစဉ်အဆက်ကျွန်တော်တို့မှာရှိပြီးဖြစ်ပါတယ်ကျွန်တော်တို့နိုင်ငံမှာဘာသာပေါင်းစုံရင်းနှီးချစ်ချည်စွာနေခဲ့တဲ့နိုင်ငံပဲဖြစ်ပါတယ
်ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ကရွာမပရိယတ်တီစာသင်တိုင်းမှာဒီကနေ့ကျင်းပတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဘဟုကစည်းဝေးထိုင်ပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မဘာသာအဖွဲ့ကြီးပေါ်ပေါက်လာပုံမဘာသာအဖွဲ့ကိုဖွဲ့စည်းပုံဥပဒေနဲ့ရောပြည်တော်စုလွတ်တော်ရဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနဲ့အညီဖွဲ့စည်းခဲ့တာဖြစ်တဲ့ဆိုပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အနေနဲ့လည်းတာဝန်ယူဖြည့်ရှင်းပေးဖို့ပြောကြားထားပြီးဇူလိုင်လ14ရက်နေ့နောက်ဆုံးထားတာဝန်ယူဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်ထားတဲ့သဘောထားနဲ့မဘာသာအဖွဲ့ရည်တည်မှုတွေနဲ့ပတ်သက်ပြီးတော့မဘာသာအဖွဲ့ဝင်ရှင်တော်ပါကကအခုလိုမိန့်ပါတယ်။
ကိုကြီးကျုပ်ပြောတဲ့စကားကိုပုံပုံလို့ဒီနေ့ဆုံးဖြတ်ချက်ရပြင်းပြင်းထန်ထန်ကြီးပုံပုံလို့ရှင်းချပါမယ်။အဲသူကပြောလာပြီးတဲ့နောက်ပိုင်းမှာအခုမားနာယူဥအောင်သွားပြီးတော့ရှင်းတာတွေလည်းတွေ့ရပါတယ်။ဒါကြီးကပဲသူပြောတဲ့စကားကြီးကပုံပုံပါဘူး။အဲသူကဖွဲ့ပြီးပုံအဲဇာရမြေကစီရင်အပိုက်ပလောက်နဲ့မညီမျှပေါ့ပဲတော့ပဲပြန်မရ။ဒီပုံမှာခြေကစီနေရသူပြောသူပြောတဲ့ကတခုမှလည်းမဟုတ်ဘူး။သူမရေလာပဲနဲ့ပြောနေတာလေ။တွေ့နေရပါဟိုနိုင်ငံမှာမှနိုင်ငံလည်းအောင်မှာကြောက်ပြီးပြီးရှိအောင်ဇာကဇာကအခုဒီတစ်ခုပဲကြည့်ရမယ်ဆိုတော့အခုပြောတာလေ။မှန်ပါတယ်အဲ့ဒါဒါပေမဲ့နိုင်ငံတော်မှန်နိုင်ငံဆိုတာကနိုင်ငံတော်မှန်နိုင်ငံကသူခွင့်ပြုဖို့နဲ့ညီကြော်တွေနိုင်ငံတော်ကြီးပဲတက်တက်ကိုဘုဘုလို့မဝါသဆိုတာနိုင်ငံပုံစံမှာမဟုတ်ပဲနဲ့အဲ့ဒါကြီးဝန်ကြီးတို့ပြောလို့တွေကသူနားမလည်ပဲနဲ့ပြောတာ။မဝါသမှာကဆရာတော်တွေပါတယ်ဒီပိဋကဆရာတော်တွေပါတယ်တော်နိုင်ငံတော်ဥပဒေကြီးရဆရာတွေပါတယ်အဲ့ဒါမှမင်းကဆရာတွေပါတယ်အမှုပညာရှင်တွေပါတယ်ဥပဒေပညာရှင်တွေပါတယ်လူသားတွေပါတယ်အမျိုးသမီးတွေပါတယ်အဲ့ဘုဘုလို့မဝါသကိုအပြစ်ပြောမှုပဲအပြစ်ပြီးတော့မမသားရဲ့ဖွယ်ပြီးပုံမလို့လဲဒီရဲ့ကျက်ကပါလဲဒီရဲ့ဒီနည်းကပါလဲအဲ့ဒါကိုသူမြည်ပဲနဲ့ပြောလိုက်တာဖြစ်ပါလား
ဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတော့သူ့အနေနဲ့အခုချိန်မှာဒီကိစ္စကိုတစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမလုပ်ချင်ဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာဖြစ်ပါတယ်ရှင်ည10:00နာရီအထိ VOA ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီညပိုင်းအစီအစဉ်တွေထဲမှာတော့တုတ်ကွေးယောဂအကြောင်းကြာမရေးကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့
အချိန်လေးတော့ကျွန်တော်တို့ယူရမယ်ကျွန်တော်တို့ပါတီရဲ့အစိုးရတရားကရပ်ပေါင်းတရားဆိုတာပလန်လို့ရှိပါတယ်ဒီဥစ္စာတွေကကျွန်တော်တို့ပလန်လေးကိုချပြီးလို့ရှိရင်ကျွန်တော်တို့ပြည်သူလူထုချပြ
လွိုင်းလင်းခရိုင် NLD ပါတီအကြီးအကဲတဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းအစုံလင်ကိုနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအရင်ဆုံးတုတ်ကွေးယောဂအကြောင်းပြောပြပေးမယ်ကျမအီကန္တာကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မိုးရသည်မှာအဖြစ်များတဲ့တုတ်ကွေးယောဂအကြောင်းကိုတင်ပြထားတာပါဒီနှစ်မိုးရသည်မှာတုတ်ကွေးဖြစ်ပွားမှုထူးထူးခြားခြားပုံများလာတဲ့အကြောင်းကျမအီပညာရှင်တွေကသတိပေးထားပါတယ်ဘာကြောင့်အခုလိုကူးစက်မှုပုံများလာရတာလဲတုတ်ကွေးဖြစ်တာစောစောသိရဖို့ဘလို့လက္ခဏာတွေကိုသိဖို့လိုအပ်တယ်လေဘလို့ကာကွယ်ကုသတဲ့တယ်လေဒီအကြောင်းမြန်မာနိုင်ငံဆရာဝန်များတင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့ဒီနှစ်ဒီမိုးရသည်ရောက်လာပြီဆိုတဲ့အခါမှာရာသီပြောင်းတုတ်ကွေးတွေဖြစ်လာတဲ့နေသားဒီနှစ်မှာဘယ်လိုနေသားရှိလဲဆရာကြီ
းအခုလောလောဆယ်တော့ကျွန်တော်တို့ကိုယ်ပိုင်စေကန်လေးတွေမိမလုံနာတွေပြုံတိုးနေကျောင်းကတော့တော်တော်များများတုတ်ကွေးရောဂါဖြစ်နေကြတာပေါ့နော်အဲတော့ကျောင်းနေမှာလည်းဆာလင်တန်းကန်တခန်းဆိုလို့ရှိရင်အနည်းဆုံး၄-၅ရောက်ကပြက်ကွက်နေရုံးနေမှာလည်းဒီလိုပဲခွင့်ယူပါတယ်လို့ရှိတယ်အဲတော့စီးစဲတွေလည်းမထွက်နိုင်ပေါ့နော်ဒီလိုဖြားနာတယ်အဲတော့တုတ်ကွေးတော်တော်လေးပြင်းထန်ပြီးတော့ဒီရက်ထဲမှာကူးစက်နေတယ်လို့ကျွန်တော်တို့ဒါ outbreak ပေါ့တနင်္လာရဲမှာလူများတော်တော်များများတပြိုင်တည်းဖြစ်နေပြီဆိုတော့ outbreak လို့ခေါ်တာဟုတ်
ဟုတ်ကဲ့
အဲခါတိုင်းနဲ့ပိုဖြစ်သလားဆိုတော့လေအခုတော်တော်များများကရစ်ကြကြဖြစ်တဲ့ပေါ့သုံးလေးကောက်ပြန်ဖြစ်တယ်အဲ့ဒါလေးတော့တွေ့ရတယ်
ဟုတ်ကဲ့ဒါဆိုရင်တော့ဒီနှစ်မှာပိုပြီးတော့ခရီးစိုက်ဖို့လိုလားပါဆရာနော်အဖြစ်လဲပိုများသလိုဖြစ်ပြီးတော့ရက်ကလည်းပိုကျလာတဲ့အတွက်ပေါ့
ဟုတ်ပါလား
အဲ့ဒီခါကျတော့ဆရာကြီးဘာကြောင့်ဒီနှစ်ကအခုလိုပို့ပြီးတော့ပြင်းထန်တဲ့နေထိုင်မှုကြည့်ရတာလား
ဒီကကတော့ဒီ virus ပိုးရဲ့သဘောသဘာဝပေါ့နော်သူကွေးဆိုတာကကျွန်တော်တို့ဒီအောင်နေခေါ်တော့ influenza virus ပေါ့အဲ့ virus ကကူးစက်တာဒါ virus က ABC ဆိုပြီးတော့၃မျိုးရှိတာဟုတ်အဲ့တော့ဒီ၃မျိုးတွေကနေတစ်မျိုးဖြစ်လိုက်တော့တစ်မျိုးလှည့်ဖြစ်လိုက်ပေါ့နော်အဲ့လိုရှိတယ်နိုင်ငံတကာမှာတော့ဒီလိုမျိုးသူကွေးဖြစ်တဲ့အချိန်ဆိုရင်သူကွေး virus ကာကွယ်ဆေးတွေကိုတက်စီပြီးတော့လမောင်းတွေမှာထိုးကြတာကျွန်တော်နိုင်ငံမှာကတော့ဒီလိုတုတ်ကွေးကာကွယ်ဆေးထိုးတာခက်မစားလေဘူးခက်မစားတော့လူတွေတော်များများကလူအုပ်စီများတဲ့နေရာသွားတယ်ဆီးသွားတယ်ကြောင်းသွားတယ်ပတ်စကားထဲမှာလူတွေကျက်နေတယ်ပေါ့အဲ့လိုနေရာကနေကူးစက်တာပဲအဓိကဒီ virus ပုံကကျွန်တော်တို့ကိုယ်ခန္ဓာထဲကိုပတ်သက်နေနှာခေါင်းပေါက်ကနေဝင်လာဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီတုတ်ကွေးစဝင်လာပြီဆိုတော့ဆရာရယ်စောစောစီးတိနေမှာဘလို့ယောဂလက္ခဏာတွေကိုစောင့်ကြည့်လို့လဲ
။ခနာချီရဲ၊ချောင်းဆိုးတယ်၊ကိုယ်လက်တွေကိုက်ခဲတယ်၊မျက်ရည်ပူတွေကျတယ်၊မယိုးကိုက်တယ်၊ခါနာတယ်၊ကြောမအောင်တယ်အဲ့လိုပြောကြတာ။တစ်စိမ်းညွန်လေပင်နာတယ်။ဒါမှမဟုတ်အဲ့ရတဲ့လေးလောင်ကိုက်ကိုယ်လက်တွေညောင်းညာကိုက်ခဲပြီးနာတယ်၊ပင်ပန်းနွမ်းနေတယ်ပေါ့။အဲ့လိုလက္ခဏာတွေဆိုတော့ဒီလူကြီးနာချီလိုက်ပြီဆိုလို့ရှိရင်တဝိဘရက်ဆိုတာသူတို့ကလေးဒီနာချီရဲ့အမုံမွားတွေထဲမှာတစ်ခါချီလိုက်ရင်ကျွန်တော်လေးစိမ်းလောက်ဗရက်ပါတီကယ်တွေကျွင့်သွားတယ်။အဲ့တော့ကိုနဲ့ဆယ်ရီပတ်လေထဲမှာရှိတဲ့လူတွေကိုတိုက်ရိုက်ထိတွေ့ပြီးတော့လဲကူးသွားနိုင်တယ်။ရှူသူကရှူရှိုက်လိုက်တဲ့အခါမှာသူတို့ရဲ့နှာခေါင်းထဲပါးစပ်ထဲဝင်သွားတာကနေပြီးတော့တောက်တယောက်ကနှစ်ရက်ပြင်းမှာပဲအတူလိုပဲဖျားလာပဲ။တိုက်ခဲတာပဲညောင်းတာပဲအဲ့လိုပေါ့နော်မျက်စိတွေပူရဲချောင်းထိုးတွေဖြစ်လာတာပေါ့
။ဟုတ်ကဲ့ဆရာအခုလိုဒီကူးဆက်လွယ်တဲ့အတွက်ပေါ့ဆရာနော်ဘလိုမျိုးထိအောင်ကာကွယ်နိုင်လဲဆရာ
။ခုနပြောသလိုပေါ့ဒီဆယ်ရီပတ်လေအတွင်းကလူတွေက virus particle တွေလေးသိန်းလောက်ဆိုတော့သူတွေအများကြီးပေါ့ဟုတ်ဆရာတို့ပတ်စကားသွားနေတယ်ကားထဲမှာကြောင်းကားစီးတယ်ဆိုကြပါဆိုမူရာတို့တလပတ်အုပ်ထားတယ်အဲ့ဒီမှာကြောင်းကားတယောက်ကတဝဲပြီလို့ခြိလိုက်ပြီးတော့နောက်တယောက်ကိုကူးမှာပေါ့အဲ့တော့ဒီအမုံကြီးကိုမထိအောင်ကျွန်တော်ကသွားမယ်အဲ့တော့ဒီကြောင်းကားတဝဲဖြစ်ပြီးအိမ်မှာနားနေရမယ်ကြောင်းမတက်နဲ့ပေါ့နော်နောက်ဦးလည်းမကူဘူးပေါ့အဲ့တော့ဒီအမုံကြီးတွေကဘေးပါကြောင်းမို့အိမ်မှာနည်းနည်းပိုင်းမှာတယောက်ဖြစ်ပြီးဆိုညနေဘက်မှာနောက်တယောက်ကိုကူးသွားပြီလေအဲ့တော့ဒီအမုံကြီးကိုကျွန်တော်က ဟိုတည့်ရရှူလာတဲ့ဖြစ်နေတယ်လို့သူ့ရဲ့ tissue paper တွေကသူကနှာခေါင်းနားရှိလို့တုပ်မယ်။နောက်သူကနေပြီးတော့လက်တုပ်ထားမယ်။တို့မို့ရှင်အိမ်သာတည့်ရတဲ့တကားလက်ကင်သူ့ကိုကင်မယ်။ကွန်ပျူတာခလုတ်ကိုကင်ထားမယ်။နောက်တစ်ပတ်လာကင်မယ်။အဲ့တော့ဒီ virus serial ဒီကွန်ပျူတာခလုတ်မှာရှိနေမယ်။နောက်သူကလာရိုက်သွားတယ်ဆိုတော့သူ့လက်ကိုပါသွားတယ်။ဒီလက်ကိုကျွန်တော်မစေးမကြောပဲနဲ့နှာခေါင်းကိုပုတ်မိမယ်၊မျက်နှာကိုပုတ်မိမယ်၊မျက်လုံးကိုပုတ်မိမယ်၊ပါးစပ်ပုတ်မိမယ်ပေါ့။အဲ့ဒီအရင်ကျွန်တော်ဒီ virus ကတောက်လျှောက်ကျွန်တော်ကိုယ်ရေဝင်သွားတာပေါ့။အဲ့တော့ဘာလဲဆိုလို့ရှိရင်အထူးကကာကွယ်ရမှာကကျွန်တော်လက်တွေကိုအမြဲတမ်းဆင်ကြအောင်ဆေးရမယ်ဆက်ပြားနဲ့ဆေးရမယ်အပြင်မှာသွားလာပြီးပတ်စကားလက်ကန်းတိုင်းမှာကင်ပြီးပြီးစကားခလုတ်တွေကင်ပြီးပြီးဆိုလို့ရှိရင်တော့ဒီလက်တွေကိုနှာခေါင်းကိုမထိခင်လက်ကိုကျွန်တော်ဆင်အောင်ဆေးကြရလိမ့်မယ်လက်ဆေးခြင်းအားဖြင့်လက်မှာကပ်နေတဲ့ဒီ virus particle တွေအကုန်လုံးကလွင့်ဆင်ပါသွားမယ်ပေါ့နော်ဝေးဆက်ကူတွေပေါ့နော်ဝေးဆက်ကူတွေတက်မတက်ပြီးကြကင်ညာရင်းနဲ့တော့ဒီဝေးရှိရတွေကကင်ထားမယ်အဲနောက်တစ်ရက်ကသွားကင်မယ်ဆိုလို့ရှိရင်ကျွန်တော်လက်ကိုမဆေးရင်တော့ကူးမှာပဲအဲတော့အဓိကတဝေးကာဝယ်ဖို့ကဘာလဲဆိုလို့ရှိရင်မိမိလက်ကိုဆင်ရအောင်ဆေးရမယ်။နောက်တစ်ခုကနှာခေါင်းသီးပေါ့မတ်စတာပေါ့နော်။လူတော်လည်းသွားမယ်ဆိုမတ်စတာထားပေါ့နာရှိနေဆိုလို့ရှိရင်ခြေရဲ့လူပါတာလည်းတောင်ကိုကြားတော့ခါလည်းခြေရမယ်တို့မျိုးရင်လက်ကိုအုပ်ပြီးတော့ခြေရမယ်ပေါ့မြန်ဗဇက်ကိုပေါ့နော်။အဲ့လိုမျိုးနောက်တစ်ဦးကလည်းကိုယ်စီကိုမချိန်မိအောင်နှာခေါင်းသီးကတ်တာ။နောက်တစ်ခုကတော့ခုနကာဝယ်သိထူတာပေါ့နော်။တော်ပမာနိုင်ငံမှာတော့ဟိုပတ်စံတက်နေတဲ့လူတွေပဲထိုးကြတယ်။နောက်တစ်ခုကနိုင်ငံသားတည်သွင်းလာတဲ့ဒီတုတ်ကွေး virus ကာဝယ်သီးတွေဟာပမာပြ virus ကိုမွေးပြီးတော့ထုတ်ခင်တာမဟုတ်တဲ့ကြောင့်ဒီမှာသိမရှိအောင်အဲ့တော့ထိုးပေမဲ့လည်း60ရာခိုင်နှုန်းလောက်ပဲကာဝယ်နိုင်တယ်လို့ပြောကြတယ်။တော်ဝင်မဖြစ်အောင်ကတော့လူပြားတဲ့နေရာတွေမှာသွားဖို့ရယ်လက်မှန်ဆေးဖို့ရယ်နှာခေါင်းသီးကပ်ဖို့ရယ်နောက်ဖြစ်တဲ့လူကိုနိုင်ကွာအချိန်မှနားနေရမယ်အစာဝဝလည်းစားရမယ်ဒါတော့လည်းများတော့ဝေးဖြစ်ပြီးဆိုအစာမစားနိုင်ရေပေါ့နော်တချို့ကလည်းကိုအေးမိလို့ပေါ့ဒီမိုးမိလာလို့အဲတော့ဝေးမိရေလို့ထင်ကြတယ်မှန်ပါတယ်ဒါပေမဲ့လည်းမိုးမမိပဲနဲ့အိမ်ထဲမှာနေရင်းနဲ့ဆိုတော့အစီဝေးခတ်မှတယ်မှာအစီဝေးလုပ်ရင်းနဲ့တယောက်ကနာချီတဲ့ကိုယ်စီရောက်လာပြီးတော့ကိုရှူလိုက်မိလို့လည်းကိုယ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ကုဏကဒီဖြစ်လာတဲ့လက္ခဏာတွေပြလာပြီဆိုတော့ဒီ virus အဆင့်မှာတော့သူကနှစ်ရက်သွင်းအတွင်းဖြောက်တာဖြစ်တဲ့အတွက်အဲ့ဒီအထက်မှာဆိုင် paracetamol တောက်တာအပြင်စနရီရောဘလိုမျိုးဒီအထောက်အကူပြုတဲ့ကုသမှုတွေလုပ်လို့ရလဲ
နိုင်ငံတကာမှာတော့ဗိုင်းရပ်စ်စီးဆေးပေါ့ပမာကြီးမှာတော့ခင်မစားပါဘူးအဲ့တော့အခုကြက်ရှိဆေးရမ်းမှာကျွန်တော်ပြီးနေတာကပါရာစီတမောအခက်ခဲပြောက်ဆေးကျွန်တော်ကနားနေဘူးအစာဘောကလင်စားဘူးရေဘောကလင်တောက်ဘူးဒီလောက်နေပဲကျွန်တော်၃-၄ရက်အတွင်းနလန်ထားပါပါတယ်ချို့တင်းရက်လောက်နေပဲနလန်ထားပါပါရှိပါတယ်ဆေးတော့ပမာတော့အမယ်အစာမှန်မှန်စားမယ်အနားယူပါမယ်ပေါ့နော်အဲ့တော့လုပ်မသွားပါနဲ့ကြောင်းမသွားပါနဲ့သူချမှားလိုက်ရတယ်အဲ့လိုမျိုးနဲ့ကျွန်တော်တို့အစာအဟာရဘောကလင်စားရဆိုတဲ့နေရာမှာကျွန်တော်ပြည့်ရတဲ့အစာစားပါဗျာအရေးတူကော်ဖီရောမသားပါဘူး။အရက်ဒီနောက်ကဆေးလေးတွေရောမသားပါဘူး။ကောစားတာအစာရက်ပါ။
ဟုတ်ကဲ့ဆရာအဲ့တော့ဒီတကွေးရောက်တာဖြစ်နေတဲ့အချိန်မှာပဲဒီထူးထူးခြားခြားစောင့်ကြည့်ဖို့နေထားရော
။တကွေးကနေ့ရက်၃ရက်နဲ့ပြန်ကောင်းသွားတာ။တဖက်တဲ့ကြော်ရင်တကွေးမဟုတ်တော့ဘူး။အဲ့ဒီအဖေကတပတ်တွင်းလာပဲကျွန်တော်ရော့သွားတယ်။ဒါပေမဲ့လည်းအခုကျွန်တော်တွေ့တွေ့နေရတာကဒီတပတ်ကြော်ပြီးတော့အဖေမကြတဲ့လူတွေကတိုက်ဖိုက်ရောဂါဝင်နေတာရှိတယ်။အဲ့တော့ဒါကတိုက်ဖိုက်များဖြစ်နေမလားဆိုတာဆရာအောင်များစဉ်းစားတာပေါ့
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကအခုဒီဖြစ်ပြီးတဲ့အခါမှာတချို့ကလေချောင်းဆိုးပြီးတော့ကျန်နေခဲ့တယ်ပေါ့ဆရာနော်အဲ့ဒါနဲ့ပတ်သက်လို့ရော
တာမန်အဖြစ်တော့ကျွန်တော်တို့ဒီတုတ်ခွေးပြီးရင်ချောင်းဆိုးကတချို့နှစ်ပတ်လောက်ထိအောင်ကြာလာရှိတယ်ဒီအချိန်မှာဆရာကသူကသူ့ချောင်းဆိုးမှာသတိတွေပါသလားပေါ့ကျွန်တော်စစ်ဆေးရမှာပေါ့နော်သတိတွေကခဲနေလားအဖျားရှိနေသေးလားအဲ့ဒီမှာမူတည်ပြီးတော့ကျွန်တော်တက်မှန်ရိုက်တင်နေခြင်းပဲနောက်ပိုင်းမှာကျွန်တော်ပရိစီကဖေးလို့ခေါ်တဲ့ဘက်တီးရီးယားပိုးတက်တယ်ပေါ့တုတ်ခွေးကဗိုင်းရပ်စ်နောက်ပိုင်းမှာဘက်တီးရီးယားဝင်ပြီးတော့အဆုတ်နမိုးနီးယားရရသွားနိုင်တယ်လေအဲ့တော့ဒါကြီးအရာတွေမဖြစ်အောင်ကျွန်တော်ကစောင့်ကြည့်ရပါပေါ့။တာမန်ချောင်းဆိုးတာကတော့ကျွန်တော်ရေနမ်းများတောက်ပြီးတော့ခုနကကိုခန္ဓာရေတက်မခန်းချောင်းအောင်လုပ်ထားရင်တော့တော့သူပြောပြီးတော့ကျွန်တော်ချောင်းဆိုးသက်သာသွားတတ်ပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကန္တာကိုခုလိုကြာတာပရင်းညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်လည်နှาศင်နိုင်ပါလေရှင်။အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပြရစီရှင်။
မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငြင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 239-382-999 လေးကိုဖြစ်စေ email လိပ်စာ barmis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်။စနေနေ့ညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။တရုတ်အစိုးရပိုလန်မှကုန်သွယ်ရေးလမ်းကြောင်းတည်ဆောက်ရေးအစီအစဉ်မှာမြန်မာပါဝင်ပတ်သက်နေပုံကိုဦးအောင်ခင်ကရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရရှင
်။ဆန်ပြင်းနဲ့အရှိန်မြောက်ကချင်းရွှေဟော်ကုန်သွယ်ရေးစခန်းနဲ့ယူနန်ပြည်နယ်လင်ကျန်းကုန်သွယ်ရေးစခန်းတို့ပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်စတင်ဆောင်ရွက်နေကြောင်းကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်တယ်လို့ဇူလိုင်လ၄ရက်နေ့ထုတ်ရှင်းွားသတင်းမှာဖော်ပြပါတယ်။နေဆက်ကုန်သွယ်ရေးစခန်းတွေထဲမှာချင်းရွှေဟော်ဟာတတိယအကြီးဆုံးပါ။ကုမင်းလင်းကျန်းချင်းရွှေဟော်ကတစ်ဆင့်မြန်မာပြည်ကိုဖြတ်ပြီးပင်လယ်ကိုသွားမဲ့လမ်းကြောင်းဖြစ်ပါတယ်။ပိုလန်ကျောင်းရဲ့အနောက်တောင်ထွက်ပေါက်အဖြစ်တရုတ်ကသတ်မှတ်ထားပါတယ်။၂၀၀၉နှစ်မှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယ၄နိုင်ငံပူးပေါင်းဆောင်ရွက်ရေးစီမံချက်ကိုတရုတ်ကတင်ပြလာပါတယ်။တောင်ပတ်လယ်ဝိုင်းနေတဲ့ယူနန်ပြည်နယ်ကိုထွက်ပေါက်ဖွင့်ပေးမယ့်အစီအစဉ်ဖြစ်ပါတယ်။ဒါပေမဲ့စာရန်ပါပြည်နှင်းနောပလေပွဲလုပ်တဲ့အဆင့်ကမတက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ပြတဲ့အနေနဲ့ကားအစီး20ကျော်ကာကတာ၊ဒါကာ၊အင်ဖာ၊မိုရီ၊တမူ၊မန္တလေး၊လာရှို၊ရွှေလီနဲ့ကုမင်ကို2023မှာခရီးထွက်ပြပါတယ်။အဲ့ဒီနှစ်မှာပဲကြောက်ဖြူယူနန်ရေနံတန်းဝေးပိုက်လိုင်းကိုဖွင့်နိုင်ပါတယ
်။နောက်တော့မကြပါဘူး။တရုတ်၊မြန်မာ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်စီးပွားရေးစင်းကြံထူထောင်ရေးနဲ့ကစ်တပိုလန်မှအကုံတော်ရေးလမ်းကြောင်းတိဆောက်ရေးကိုတရုတ်ကစီစဉ်ပါတယ်။ဒီအတွက်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်ကိုပါတည်ထောင်ပါတယ်။တရုတ်သမ္မတရှင်ကျင့်ဖင်ရဲ့အကြီးမားဆုံးအကြံစီဖြစ်ပါတယ်။အာရှလယ်ပိုင်းနဲ့အနောက်ပိုင်းဒေသကိုဖြတ်ပြီးဥရောပနဲ့အကုံတော်ရေးအရှေ့တောင်အာရှနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့အကုံတော်ရေးစသဖြင့်ကုန်းချောင်းရေချောင်းပိုလန်ချောင်းဖောက်မဲ့အစီအစဉ်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းလောက်ကစပြီးစတင်အကောင်အထည်ဖော်နေပါတယ်။ဒါပေမဲ့အောင်မြင်မှုအတွက်နိုင်ငံအတော်များများရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။တရုတ်မှာအိန္ဒိချင်း14နိုင်ငံရှိပါတယ
်။ပိုလန်ကြောင့်ဖြတ်သွားမဲ့အာရှအလယ်ပိုင်းဒေသဟာလူနေကျဲပြီးမဖွံ့ဖြိုးသေးတဲ့အတွက်ပိုလန်တစ်လျှောက်မှာကာလယထန်လန်ဖောက်လို့ပြီးဆက်ပွင့်နိုင်ရင်တရုတ်ရဲ့အနောက်ဘက်ပြည်နယ်တွေတိုးတက်ဖွံ့ဖြိုးလာမယ်လို့ယူဆပါတယ်။ပိုလန်ကြောင့်တစ်လျှောက်မှာချစ်ခင်ရင်းနှီးစွာဆက်ဆံတဲ့ဓလိထွန်းကားလာမယ်လို့လည်းတရုတ်ကမျှော်လင့်ပါတယ်။တောင်ပိုင်းမှာကုမင်းဘောက်ရှန်ရွှေလီဘမောမြကျင်းနာရှာဒူဇုတ်ရှင်ဘွေရန်နဲ့လီဒိုကိုကားလမ်းနဲ့ဆက်နိုင်ရင်အိန္ဒိယပြည်ကိုရောက်သွားတာမို့တောင်ပိုင်းပိုလန်မှာဖြစ်သွားနိုင်ပါတယ်။စီးပွားရေးတိုးတက်နေတဲ့တရုတ်ပြည်အရှေ့ပိုင်းကမ်းရိုးတန်းဒေသနဲ့အနောက်ပိုင်းဒေသကိုရှေ့ခေတ်ပိုလန်အတိုင်းပြန်ဆက်ပေးနိုင်ရင်လမ်းတစ်လျှောက်လုံးကဒေသအလုံးအကျိုးအမြတ်ခံစားရမယ်လို့တရုတ်ကမြင်ပါတယ
်။ဒါပေမဲ့ပိုလန်မှာကုန်သွယ်ရေးလမ်းကြောင်းစီမံကိန်းကြီးအောင်မြင်စွာအကောင်အထည်ဖော်နိုင်ဖို့အတွက်ပြည်တွင်းပဋိပက္ခပြင်းထန်ပြီးအာခရီးလိုက်စားမှုများပြားတဲ့နိုင်ငံတွေရဲ့ကူညီရိုင်းပေးမှုလိုအပ်တာဟာအဓိကပြဿနာဖြစ်တယ်လို့မြင်ကြပါတယ်။ဒါကြောင့်တရုတ်ခေါင်းဆောင်ပိုင်းရဲ့ရေရှည်ကြီးမှန်းချက်သာဖြစ်တယ်လို့ယူဆကြပါတယ်။အထူးသဖြင့်အိန္ဒိယဟာတရုတ်အကြံအစီကိုအများဆုံးတန်တရားရှိပါတယ်။တရုတ်အကျိုးစီးပွားမြင့်တင်ဖို့အဓိကရည်ရွယ်တာဖြစ်လို့အိန္ဒိယနိုင်ငံတွေအနေနဲ့လက်ခံဖို့တာဝန်မရှိဘူးလို့အိန္ဒိယဘက်ကမြင်ပါတယ်။အိန္ဒိယကလည်းမြန်မာ၊ထိုင်း၊ဗီယက်နမ်ကိုဆက်သွယ်လိုတာမို့တရုတ်ရဲ့ပြိုင်ဘက်လိုဖြစ်လာပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံချက်ဟာလည်းအိန္ဒိယအတွက်စဉ်းစားစရာဖြစ်နေပါတယ်
။ပိုလန်ကြောင့်ကုန်သွယ်ရေးမှာအိန္ဒိယဟာဓာတ်ရိုက်သုံးမဟုတ်ပွဲဝိုက်စွာပတ်သက်နေပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာနဲ့ပါကစ္စတန်မှာတရုတ်အရင်အနည်းများလာတာဟာအိန္ဒိယအနေနဲ့ရက်ကြီးလို့မဖြစ်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတရုတ်ပြည်ရဲ့လက်နက်ရောင်းချမှုဟာနှစ်ဆတိုးလာတယ်လို့ဆွီဒင်နိုင်ငံ Stockholm International Peace Research Institute ကဆိုပါတယ်။တရုတ်စစ်ပစ္စည်း35ရာခိုင်နှုန်းကိုပါကစ္စတန်ကဝယ်ပြီးဘင်္ဂလားဒေ့ရှ်က20ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းဝယ်ယူကြောင်းသိရှိရပါတယ်။ပိုလန်မှာစီးပွားရေးလမ်းကြောင်းအကောင့်တွေပေါ်အောင်တရုတ်ကကြိုးစားလေလေမြန်မာပြည်လိုအိန္ဒိယနိုင်ငံမျိုးမှာတရုတ်ပါဝင်တဲ့အခန်းကဏ္ဍဟာလေကြီးမားလီလီဖြစ်လာဖို့တာအလားအလာရှိပါတယ်။တရုတ်အတွက်အရေးကြီးတဲ့ကြောက်ဖြူမြို့နယ်မှာဂျေးလက်ဖွံ့ဖြိုးရေးအတွက်တရုတ်ကုမ္ပဏီကကျပ်ငွေတန်1500ရန်ပုံငွေမှတ်တည်ပြီးဆောင်ရွက်နေပါတယ်။ကစ်တစ်ပိုလာမတ်ဒရင်လွာ Belt and Road Channel ကိုတရုတ်အင်္ဂလိပ်အရဗ်ဘာသာစကားသုံးမျိုးနဲ့လွန်ခဲ့တဲ့လကစပြီးရှင်းဝါသတင်းဌာနကထုတ်လွှင့်နေပါတယ်။အောင်မြင်ဖို့ဆယ်စုနှစ်တွင်နဲ့ချီပြီးကြာနိုင်ပေမဲ့တရုတ်အစိုးရရဲ့မဟာစီမံကိန်းကြီးဖြစ်လို့မြန်မာအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။
ဥဟောင်းခင်ရဲ့မြန်မာရေးတုံးတက်ချက်ကိုအခုလိုကြာသာရင်းနှီးညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရရဲ့အသုံးအနှုန်းကိုရခိုင်ပြည်နယ်ကဒေသခံတွေကနေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်ရရှိဖို့လိုအပ်တယ်လို့ဝန်ကြီးသစ်ပါတီကနေသဘောထားထုတ်ပြန်ခဲ့တယ်ဆိုတာနဲ့အသစ်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့ခွင့်ရေးတွေတားမြစ်ပိတ်ပင်ချိုးဖောက်တာခံနေရစေလို့ဒိုင်းနာလူ့ခွင့်ရေးအဖွဲ့တွေကနေပြောဆိုနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ3ရက်နေ့ကစစ်တွေမြောက်ဦးမင်းပြပုံနာကျွန်းဘူးတီတောင်စတဲ့မြို့နယ်73မြို့နယ်မှာစန္ဒပြကန့်ကွက်ခဲ့ကြပါတယ်စစ်တွေမျိုးကစန္ဒထုတ်ဖို့ပွဲမှာယဟန်တန်ဂါရိုရဲ့အပါအဝင်မြို့ခံ1000ကျော်ကဝင်းကဘာကွင်းကနေမြို့တစ်ပတ်လှည့်လည်ပြီးဘင်္ဂလီကိုဘင်္ဂလီလို့ဆက်ခေါ်ဖို့ရခိုင်အမျိုးသားတွေကိုရခိုင်လူမျိုးလို့သုံးနှုံးဖို့စတဲ့တောင်းဆိုချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အခုလိုကန့်ကွက်ဆန္ဒထုတ်ဖို့မှုတွေကြောင့်ရခိုင်ပြည်နယ်အစိုးရကရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုးကွယ်သူဒေသခံတိုင်းရင်းသားများအစားရခိုင်လူမျိုးလို့သုံးစွဲမှာဖြစ်တယ်လို့ဇူလိုင်လ4ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ဘင်္ဂလီတွေကိုဘယ်လိုဆက်ပြီးသုံးနှုံးမယ်ဆိုတာကိုဖော်ပြခြင်းမရှိခဲ့ပါဘူ
းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုအောင်မြင်မှုအပြည့်အဝရရှိဖို့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်း Ethnic Arms Organization EAO အဖွဲ့အားလုံးပါဝင်ဆွေးနွေးခွင့်ရဖို့လို့ကြောင်းဇူလိုင်လ2ရက်နေ့ရက်စွဲနဲ့မွန်ပြည်တစ်ပါတီကနေအမြင်တဘောထားထုတ်ပြန်ခဲ့ပါတယ်EAO ဖွဲ့စည်းအားလုံးပါဝင်ခွင့်မရှိရင်တနင်္ဂနွေလုံးအတိုင်းတာနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်မှာမဟုတ်ကြောင်း NDA အစိုးရတစ်ဦးဆောင်ပြီးနိုင်ငံရေးစနစ်ကိုပြောင်းလဲမယ်လို့ကြွေးကြော်ထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကြိုးစားနေတဲ့အပေါ်မှာမွန်ပြည်တစ်ပါတီဝမ်းသာအားရတယ်လို့လည်းဖော်ပြထားပါတယ်။မွန်ပြည်တစ်ပါတီတူဥက္ကဋ္ဌနိုင်ငံဟန်တာကတော့ပိုချုပ်အောင်ဆန်းဦးဆောင်ပြီးချုပ်ဆိုခဲ့တဲ့ပြည်လုံစာချုပ်ထဲကဂတိကဝတ်တွေအတိုင်းလိုက်နာဆောင်ရွက်မှုမရှိခဲ့တဲ့အတွက်အနည်း90နီးပါးပြည်တွင်းစစ်ဖြစ်ခဲ့ရတယ်လို့မကြာမီမှာကျင်းပမဲ့21ရာစုပြည်လုံညီလာခံကိုလက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းအားလုံးပါဝင်စေလိုတယ်လို့ဆိုပါတယ်။
ကချင်ပြည်နယ်အတွင်းကချင်လူလတ်ရေးတပ်မတော် KNA နဲ့အစိုးရတပ်တို့အကြားဇူလိုင်လ၁ရက်နေ့ကနေပြန်လည်တင်းမာလာနေပြီးမိချင်းကားပေါ်မှာကားလမ်းမကြီးအနောက်ဘက်နေစဉ်ကောင်ရွာအနီးမှာစီရဲလုံရှားလာတဲ့မြမတပ်မတော်ခမာယ382နဲ့ခလာယ51ပူပေါင်းတပ်အင်အားတွေကို KNA တပ်ဖွဲ့တွေမိုင်းတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်ကျောက်စိမ်မော်ဖက်ကမြို့နယ်ဘက်မှာဆိုရင်လေကချင်လူလတ်ရေးတပ်မတော် KNA တပ်ရင်း6တပ်ဖွဲ့များနဲ့အစိုးရတပ်တွေကြားဇွန်လ6ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်21ရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကန်အဖွဲ့များထိပ်သီးအစည်းအဝေး EAOS Summit ကိုဇူလိုင်လအတွင်းကချင်ပြည်နယ်မိုက်ကြရောင်မှာကျင်းပဖို့အစီအစဉ်နေတဲ့အချိန်မှာပဲ KNO ဗဟိုဌာနချုပ်လိုက်စာမြို့အနီးတစ်ဝိုက်နဲ့ဖက်ကဒေသတွေမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပါတယ်အစို ရသက်တက်လာတဲ့နောက်ပိုင်းကနေတိုက်ပွဲတွေဇက်တိုက်တိုးလာတယ်လို့လက်တလောတိုက်ပွဲများကြောင့်နှစ်ဖက်အသေးအပြောက်ရှိနေတယ်လို့ KNW သတင်းနဲ့ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။နယ်မြေစိုးမိုးရေးအားပြိုင်မှုကြောင့်ရှမ်းပြည်တပ်မတော် RCSSSA နဲ့တောင်ပလောင်မျိုးတပ်လူမျိုးရေးတပ်မတော် TNLA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိနေပါတယ်။TNLA ပြန်ကြားရေးဌာနကနေထုတ်ပြန်ချက်တင်အရာစူလိုင်လပထမပတ်တွင်ကြောက်မဲမြို့နယ်နဲ့မန်တုံမြို့နယ်တွင်းမှာတိုက်ပွဲတွေ6ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ကြောက်မဲမြို့အနောက်မြောက်ဘက်မိုင်30ခန့်အကွာကင်းကာယာနီးမှာရှိတဲ့ RCSSSA တပ်စခန်းတစ်ခုကို TNLA ဘက်ကတိမ်ပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ထားပေမဲ့ RCSSSA ကတော့မဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မန်းရော်ဒေသခံရွာသား9ဦးသေဆုံးမှုအပေါ်အဖြစ်မှန်ဖော်ထုတ်ပေးဖို့အတွက်ရှမ်းကချင်ပလောင်အရက်ဘက်အဖွဲ့အစည်းတွေကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့တအောင်ကျောင်းသားနဲ့လူငယ်များအဖွဲ့ကောင်းဆောင်မိုင်မျိုးအောင်ကပြောပါတယ်ပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းကမြမတပ်မတော်စစ်ကြောင်းကနေမန်းရော်ဒေသမန်ကစ်နဲ့မန်တက်ရွာသားတွေကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းရွာသား9ဦးသေဆုံးမှုတွေဖြစ်ပေါ်လာခဲ့ပါတယ်စစ်တပ်ပိုင်မြဝတီတရင်စာကတော့ TNLA နဲ့တိုက်ပွဲဖြစ်ခဲ့တာဖြစ်ပြီး TNLA တပ်ဖွဲ့ဝင်တွေရဲ့အလောင်းတို့ဖော်ပြခဲ့ပေမဲ့ TNLA ဘက်ကညှင်းဆိုခဲ့ပါတယ်အခုလိုဒေသခံတွေကိုတပ်ဖြတ်မှုအပေါ်အဖြစ်မှန်ကိုဖော်ထုတ်ပြီးအရေးယူပေးဖို့တိုင်းရင်းသားအရက်ဘက်အဖွဲ့အစည်းတွေကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာအသက်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတားမြစ်ပိတ်ပင်ချိုးဖောက်ခံရစေလို့တိုင်းဒေသလူ့အခွင့်အရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးထားပါတယ်ရှင
်ဂျွန်လနောင်ပိုင်းကရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်ကျေးရွာသား9ဦးပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်ဒီလိုတပ်ဖြတ်ချင်းခံရတဲ့အခြေအနေကိုဒေသခံအနာပိုင်တွေကနေစုံစမ်းစစ်ဆေးအရေးယူတာမျိုးမရှိသေးပါဘူးလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေစေလို့ရှမ်းလူ့ခွင့်ရေးမှန်နိုင်ကနန်းလွန့်စိန်ကပြောပါတယ
်ချိုးဖောက်တဲ့ဟာလည်းဟိုကတော်တော်ဆိုးွားနေရပေါ့ဒီလိုမျိုးကိစ္စနဲ့တပ်ပြီးတော့မှရပ်တန့်ဖို့ဟာတိုက်တွန်းချင်တာပေါ့နော်နောက်ခါမှဖြစ်ပေါ်အောင်ပေါ့
တပင်းရှမ်းပြည်မှာလူခွင့်ရေးချိုးဖောက်ခံရတဲ့အကြောင်းအစီရင်ခံစာကိုတောင်ပလောင်မျိုးတမိအဖွဲ့ကနေစွန်လ29ရက်နေ့ကတည်င်းစာရှင်းလင်းပွဲနဲ့ထုတ်ပြန်ဖို့ပြင်ဆင်ထားပေမဲ့တပ်မတော်ရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးပိတ်ပင်ဟန့်တားခံခဲ့ရပါတယ်ပလောင်မျိုးတမိအဖွဲ့ကတော်လွေပွညိုးကမြန်မာနိုင်ငံသားတွေခြေခံလူခွင့်ရေးဆုံးရှုံးနေတယ်လို့ပြောပါတယ
်ခြေခံစာကပြစ်ပတ်နဲ့ပတ်သက်နေတဲ့အစီရင်ခံစာဖြစ်လို့ထုတ်လို့မရဘူးလည်းလို့ပြောဒီမှာဒီကတကယ်လူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒီလိုခြေခံလူခွင့်ရေးဖြစ်တဲ့လက်စွာပြောဆိုခွင့်နဲ့ပြည်ပြောင်းဝေခွင့်ရှိသေးဘူးလို့အစမအမြင်နဲ့
လာသားပဲရှိနေသေးတဲ့ NLD အစိုးရဟာအယိုးဆွဲနေတဲ့အာဏာရှင်စနစ်ကိုတလွာချင်းခွာပြစ်မှရမယ်လို့ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်က NLD ပါတီအကြီးအကဲဦးရဲလိုင်ကပြောပါတယ်
ကျွန်တော်တို့ကလာပိုင်းလေးပဲရှိပါသေးတယ်။လာပိုင်းလေးကြီးရဆိုတော့ကျွန်တော်တို့ကအချိန်လေးတော့ကျွန်တော်တို့ယူရမယ်။ဒီဥစ္စာကကျွန်တော်တို့ပါတီရဲ့အစိုးရတရားကရပောင်းတရားဆိုတော့ plan လေးရှိပါတယ်။ဒီဥစ္စာတွေကကျွန်တော်တို့ plan လေးကိုချပြီးလို့ရှိရင်ကျွန်တော်တို့ပြည်သူလူထုချပြတ်။များသောအားဖြင့် plan နဲ့ရှိရင်အာဏာရှိရလို့မြင်နေတာ။အဲလိုမျိုးခံစားနေရအဲ့က mindset တွေကိုပြောင်းရင်ကျွန်တော်တို့အဆင်ပြေလာမှာပါ
။လက်ရှိမှာ NLD အစိုးရအနေနဲ့တပ်မတော်ရဲ့လှုပ်ဆောင်ချက်အပေါ်ဩစာတည်ရောက်မှုမရှိသေးတဲ့အခြေအနေတွေကိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။တိုင်းရင်းသားဒေသတွေမှာလူ့ခွင့်ရေးချိုးဖောက်မှုများဆက်လက်ကျူးလွန်နေဆဲဖြစ်ပြီးတပ်မတော်နဲ့ပတ်သက်တဲ့အမှုခင်းတွေကိုအရက်ပတ်တရားရုံးမှာစစ်ဆေးတင့်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကာမြန်မာနိုင်ငံတွင်းမှာစစ်နေရကြနေထိုင်ပြီးအပြန်ခရီးတည်တင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
ဆက်ပြီးတော့ချင်းပြည်နယ်ဒေသအတွင်းကွဲပြားနေတဲ့အနေအထားကြောင့်မင်းတပ်မတူပြီးပလောဝါနဲ့ကံပလတ်စားတဲ့မြို့နယ်၄မြို့နယ်ကကိုစလဲရီကနေတောင်ပိုင်းချင်းမြို့သားနေလာခံကိုမင်းတပ်မြို့မှာဇူလိုင်လဒုတိယအပတ်လောက်ကနေတည်တံ့ကျင်းပသွားကြမှာဖြစ်ပါတယ်တောင်ပိုင်းဒေသပေါ်အာယုံဆိုင်မှုနယ်ပါလို့အခုလိုတည်တံ့ခွဲပြီးကျင်းပရတယ်လို့ကော်မတီဝင်တွေကပြောဆိုမှုတွေရှိနေတယ်လို့သမိုင်းကြောင်းဆိုင်ရာခန်းစားချက်တွေကြောင့်စိတ်ဝမ်းမကွဲသင့်ဘူးလို့ချင်းနိုင်ငံရေးပါတီတွေကထောက်ပြပြောဆိုမှုတွေရှိနေတဲ့အခြေအနေကိုတော့ကိုစလိုက်ရော့ဘတ်ရဲ့စူးစီချက်ကိုနိုင်ကိုအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။တောင်ပိုင်းချင်းမျိုးရန်းညီလာခံကိုကျင်းပရတာနဲ့ပတ်သက်လို့ညီလာခံပြည်မြောက်ရေးကော်မတီတွင်းမှုဦးအောင်လောဟာကအခုလိုပြောပါတယ်
။သူတို့
ပုံသဘောတူညီချက်များဆိုပြီးတော့ထုတ်ပြန်ထားတဲ့152ချက်အပေါ်မှာကျွန်တော်တို့အမြင်ကကျွန်တော်ရဲ့လူထုအမှန်ကိုစားပြုတဲ့လူများတက်ရောက်ရှိနေပါဝင်ခြင်းမရှိတဲ့အတွက်ဒါကကျွန်တော်တို့ပုံသဘောတူညီချက်လို့ကျွန်တော်လောလောဆယ်မတန်းဖန်နိုင်ပြီးဘောနော်ကျွန်တော်တို့ဘက်ကပါဝင်ခြင်းမရှိဘူးလို့ကျွန်တော်ခံစားရတယ်။ဒါပေမဲ့ဟာကိုကျွန်တော်တို့တည်သားမှာရှိတဲ့တောင်ပိုင်းမှာကျွန်တော်ပြန်ပြီးချတာပြီးတော့ခင်ဗျားတော့သူတို့ချင်းညီလာခံလုပ်တဲ့ဟာကိုကျွန်တော်တို့ဒီမှာပြန်ပြီး confirm လုပ်ဖို့သဘောပဲ
။ပြီးခဲ့တဲ့2013ခုနှစ်ကချင်းမြင့်နယ်ရဲ့မြို့တော်ဟာကမှာဒုတိယကြိမ်မြောက်ချင်းမျိုးရညီလာခံကျင်းပခဲ့ကြပြီးပုံသဘောတူညီချက်150ကျော်ရရှိခဲ့ကြတယ်လို့အဲ့ဒါလို့သမျိုးသားလုံးနဲ့သက်ဆိုင်တဲ့ညီလာခံတွေကျင်းပတဲ့အခါမှာတောင်ပိုင်းဒေသဟာကူးဆိုင်မှုအားနည်းပြီးညှင်းပယ်မှုတွေခံရတယ်လို့ခန်းစားရတာကြောင့်ဒီတောင်ပိုင်းညီလာခံကိုစီစဉ်ရတာဖြစ်တယ်လို့ဦးအောင်လောဟာကပြောပါတယ်ချင်းမျိုးရဒီမိုကရက်တစ်ပါတီသွေးမှုစလိုင်းကျဲဦးပြီးထောင်ကတော့အချင်းချင်းကြားတိုင်ပင်ညှိနှိုင်းဖြည့်ရှင်းတင်တယ်လို့ပြောပါတယ်
2013ညလခါဟာအနေချက်ရှိပါတယ်တောင်ပိုင်းကိုကျွန်တော်ဆက်ရှုရှုတဲ့ပိုင်းတွေလည်းရှိခဲ့ဖွင့်ရှိခဲ့ဖို့မှာပေါ့ဒါပေမဲ့ဒီဟာကိုဖြည့်ရှင်းတဲ့နေရာမှာအောက်စုအကုန်လုံးခွဲပြီးတော့ဒါပြီးရောဆက်ပြီးတော့နေလန်းကလာပုံသမုနဲ့ကျွန်တော်လောက်နေရင်ရှိသွားနိုင်မှာမဟုတ်ဘူးနေနိုင်ပြီးတော့ဒီထက်ပိုကောင်းတဲ့ဟာကိုကျွန်တော်တွားတင်တာပေါ့
တောင်ပိုင်းညလခါမှာ27ရာစုပင်လုံးညလခါကပြည်တော်စုငင်းချမ်းရေးညလခါကိစ္စကိုလည်းအထူးကဦးစားပေးအနေနဲ့ဆွေးနွေးသွားကြမှာဖြစ်ပြီးချင်းမြင့်နယ်တောင်ပိုင်းဒေသမှာရှိတဲ့မြို့နယ်၄မြို့နယ်ကြားအမျိုးသားရေးလုံငန်းပိုင်းဆိုင်ရာမှာရေရှည်အလုတ်သွဲလုံနိုင်ရေးစုံရဖွဲ့စည်းတစ်ခုဖြစ်ပေါ်လာရေးကိုလည်းဆွေးနွေးကြမယ်လို့သိရပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံးတာကိုရခိုင်ပြည်နယ်73မြို့နယ်မှာဒေသခံတွေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြည်ပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလို mobile telephone တွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်နေတဲ့ဒီတောက်ကြကြာသာပတင်းနေ့ညနေပိုင်းအစီအစဉ်တွေပြီးဆုံးပါတော့မယ်ရှင်။အစီအစဉ်ဆုံးမတိုက်ခင်မှာသတင်းချင်းချုပ်ကိုကုချွတ်ချော့သိန်းကကြီးညာပေးပါဦးမယ်ရှင
်။ Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားချိန်တုန်းကလျှို့ဝှက်အချက်လက်တွေပါဝင်တဲ့ email တွေကိုရယူပေးပို့တာမှာအလွန်အမင်းကိုပေါ့လျော့လွန်းတယ်လို့ပြောပြီးကမှရာဇဝတ်ကြောင်းအရဆွဲချက်တင်ဖို့မလိုဘူးဆိုပြီးဘာကြောင့်ကောက်ချက်ချတယ်လဲဆိုတာအဖြေပေးဖို့ Republican လွှတ်တော်အမတ်တွေက FBI အကြီးအကဲ James Comey ကိုလွှတ်တော်ကော်မတီတစ်ခုရှိမှအပြင်းထန်မေးခွန်းထုတ်နေကြတာအခုဆိုရင်အချိန်တနာရီကျော်ရှိပါပြီ။Mrs. Clinton ဟာနယူးယောက်ကသူ့အိမ်မှာထိုင်ထားတဲ့ကိုယ်ပိုင် email server တွေကိုအသုံးပြုခဲ့တာမှာအမေရိကန်ဥပဒေတွေကိုတည်တာထင်ရှားစွာနဲ့ရည်ရွယ်ချက်ရှိရှိချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့ကောက်ချက်ချခဲ့ပြီးနှစ်ရက်အကြာမှာ FBI ညွှန်ကြားမှု James Comey ကို Outlook Comedy တခုကအခုမေးမြန်းနေကြတာပါ Minnesota ပြည်နယ် Falcon Heights မြို့မှာဗိုလ်ထုနေညာကလူမဲမျိုးသားတို့ကိုကားရက်ပြီးဖမ်းဆီးခြင်းရဲရဲရှိကပြစ်ခတ်တာကြောင့်တေဆုံသွားပါတယ်ဒီဖြစ်ရဟာရပိုင်းတွေအတွင်းမှာပဲအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတူကိုလူဖြူရဲရရှိတွေကတနက်နဲ့ပြစ်တဲ့ဖြစ်ရပ်တွေဒုတိယမြောက်ဖြစ်ရပ်ပါအခုမင်နီဆိုတာကနောက်ဆုံးဖြစ်ရပ်ဖြစ်ချိန်ကားထဲမှာကလေးငယ်တယောက်နဲ့အမျိုးသမီးတယောက်တို့လည်းရှိနေပါတယ်တနက်နဲ့ပြစ်ပြီးသိမိကြခင်မှာပဲအမျိုးသမီးကအခင်းဖြစ်တဲ့နေရာကိုသူ့ဖုန်းနဲ့ဗီဒီယိုရိုက်ပြီးသူ့ရဲ့ Facebook မှာဓာတ်ရိုက်ထုတ်လွှင့်ခဲ့ပါတယ်ဒီဖြစ်ရပ်မတိုင်ခင်နဲ့ဆယ်လေးနှစ်ရည်အတွင်းကလည်းလူစီယနာပြည်နယ်ဘေတွန်ရူးရှ်မြို့ကကုန်းစည်စံတစ်ခုရဲ့အပြင်ဘက်မှာအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတူကိုရဲရရှိကပြစ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပါသေးတယ်အမေရိကန်သမ္မတဘရက်ကိုဘာမာကသူ့ရဲ့သမ္မတတန်ကုံဆုံးပြီးတဲ့အချိန်ထိအာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်အင်အား 8,400 ကိုဆက်ထားသွားဖို့စီစဉ်တဲ့ပေါ်အာဖဂန်သမ္မတအက်ရှရက်ဂါနီကဒီကနေ့ကြေညာလိုက်ပါတယ်တပ်ဖွဲ့ဝင် 8,400 ကိုအာဖဂန်နစ္စတန်မှာဆက်ထားဖို့ဆုံးဖြတ်ချက်ဟာဘုံရံသူကိုနှိမ့်နေတာနဲ့ဒေတာရင်းတည်ငြိမ်ရေးအားကောင်းစေဖို့ရာတနိုင်ငံညာပူးတွဲလှုပ်ဆောင်မှုဆက်ရှိနေတဲ့လက္ခဏာဖြစ်တယ်လို့မစ္စတာဂါနီကပြောပါတယ်လွန်ခဲ့တဲ့7နှစ်ကအီရတ်စစ်ပွဲမှာဝင်တိုက်ဖို့သူတို့ရဲ့ဆုံးဖြတ်ချက်ပေါ်နောက်နိုင်ငံကောင်းဆောင်တွေကရက်ခံပြောဆိုကြတယ်ထဲဩစတြေးလျဝန်ကြီးချုပ်ဟောင်းဂျွန်ဟောဝတ်ကလည်းအဲ့ဒီဆုံးဖြတ်ချက်တန်းရက်တည်ပါတယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကစစ်သွေးကြောအုပ်စုတွေနဲ့ကျန်းဖက်ဝါဒကင်ဆွဲတဲ့နိုင်ငံကအဖွဲ့တွေကြားဆက်ဆက်ရှိနိုင်ကြကိုအစိုးရအနေနဲ့ပယ်ချမှတ်ထားဘူးလို့ဘင်္ဂလားဒေ့ရှ်ပြန်ကြားရေးဝန်ကြီးကပြောလိုက်ပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတံဖတ်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voenews.com မှာနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.